Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240.49ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကြောင်းလို့ပါခင်ဗျာ။ဂျေရုဆလင်မှာငြိမ်းချမ်းမှုနဲ့ကိုရီးယားကျွန်းဆွယ်အရေးအပြန်လည်ယုံကြည်မှုတွေရဖို့ခရစ်မတ်နေ့မှာပိုဟမ်းမင်းကြီးကဆန္ဒပြလိုက်ပါတယ်။တနင်္ဂနွေနေ့ကအတည်ပြုခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်တူခန့်အပ်ဖို့တိုက်တွန်းတောင်းဆိုထားပါတယ်။ဒီလိုသတင်းတွေကိုရှားဖောင်တဲ့အတူကျွန်တော်တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။
ကောင်းပါပြီရှင်အခုမနက်ခင်းနှဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့27ရာစုပင်လုံကြီးလာခံတတိယအကြိမ်ဆွေးနွေးပွဲအတွက်အကြိုဆွေးနွေးပွဲတွေလုပ်နေတာကိုတာမြင့်တာဟာတမရဘက်ကကြီးမဟုတ်ပဲအစိုးရဘက်ကပါပါလာတယ်လို့ရှမ်းနိုင်ငံရေးပါတီကပြောပါတယ်
မန္တလေးရဲ့တောက်မဲရဲ့တာမီရဲ့ဟောကြားကျွန်တော်လို့ဖို့ကြံတဲ့နေရာတွေသားတာပေါ့ဗျ
ာ SNLD တွဲဖက်အတွင်ရေးမှုရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာအပိုငွေရဖို့အလုပ်ကိုင်တွေကဘာတွေလဲမလေးရှားရဲ့လူစွမ်းအားအရင်မြေဝန်ကြီးဌာနကပြည်ပကလာတဲ့အလုပ်သမားတွေအခွင့်ပေးစရာမလိုတော့တဲ့အကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်အမေရိကန်ရောက်ခရီးယံဘာသာဝင်မြန်မာနယ်ပွားတွေရောခရစ်စမတ်ပွဲတော်ကိုဘလို့ဆင်နွှဲကြသလဲဆိုတာနားဆင်ကြရမှာပါအခုရင်ဆုံးတော့အင်္ဂါနေ့မနေ့ဖက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ရှားဖောင်တို့ကကြေညာပါမယ်ရှင
်ဂျေရုဆလင်မှာငြိမ်းချမ်းမှုနဲ့ကိုရီးယားကျွန်းဆွယ်အရေးအပြန်လည်ယုံကြည်မှုတွေရနိုင်မှုပိုဟမ်းမင်းကြီးဖရန်စစ်ကမနေ့ကကြောက်ခဲ့တဲ့ခရစ်စမတ်နေ့မှာဆန္ဒပြတိုက်တွန်းလိုက်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းအကြားတင်းမာမှုတွေတိုးလာနေပြီးတော့တစ်ဖက်နဲ့တစ်ဖက်တဖက်ပြန်လန်းတွစ်ဆုံညှိနှိုင်းမှုတွေပြန်ဆနိုင်လိမ့်မယ်လို့လည်းသူမျှော်လင့်နေအကြောင်းအဆုံးမှာတော့ညှိနှိုင်းမှုတွေကဘယ်အဖြေကိုရှာနေမှာဖြစ်တယ်လို့ဆိုပါတယ်ဂျေရုဆလင်ကိုအစ္စရဲနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပါလက်စတိုင်းတွေမချေမနှက်ဖြစ်နေခဲ့ကြတာပါကလေးသူငယ်တွေပြည်ပခါတွေအကြားဒုက္ခရောက်နေကြတဲ့ကိစ္စကိုလည်းပိုဟမ်မင်းကြီးဖရန်စစ်ကပြောပါတယ်စစ်ဖြစ်မဲ့အရေးအခြေတွေကမ္ဘာတစ်ဝှမ်းမှာမြင်နေရတဲ့အကြောင်းကိုရီးယားကျွန်းဆွယ်အရေးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေရဖို့လိုတယ်လို့လည်းပိုဟမ်းမင်းကြီးကဆိုပါတယ်ဗာတီကန်မှာကျင်းပတဲ့ဒီခရစ်စမတ်စိတ်အကြိုဝိပုစုတောင်ပွဲမှာပေးသက်1000လောက်တက်ရောက်ခဲ့ကြပါတယ်ကမ္ဘာတဝန်းက 1.2 ဘီလီယံကျော်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေအနေနဲ့နေရက်ဒေသတွေကနေပြီးတော့မောင်းထုတ်ခံနေရတဲ့ရွှေပြောင်းခြေချသူတွေကိုဥပိ္ပခါပြုမထားကြဖို့လည်းပိုဟမ်းမင်းကြီးဖရန်စစ်ကခရစ်စမတ်နေ့မှာတိုက်တွန်းခဲ့ပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိဌာန်ဒုံးကျည်အစီအစဉ်နဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းလိုတဲ့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမွေပြပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှတွေ့မြင်လို့ကြမှာမဟုတ်ကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျေးလော့ဖရော့ဖ်ကနိုင်ငံပိုင်မီဒီယာမှာပြောဆိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစိတ်ရည်နည်းလမ်းနဲ့ချင့်ကပ်ဖြေရှင်းတဲ့အစီအစဉ်မျိုးမရှိဘူးလို့မျှော်လင့်တဲ့အကြောင်းပြောပါတယ်။ကိုရီးယားကျွန်းဆွယ်တင်မာမှုတွေရှော့ချနိုင်ရေးအတွက်နိုင်ငံအားလုံးကအပြုသဘောဆောင်ထိန်းသိမ်းသိမ်းဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရအမျိုးသမီးဟွာချောင်ယင်းကလည်းမိနစ်တနင်္လာနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့ဒဏ်ခအရေးယူမှုအသစ်တွေဟာအယက်သားတွေပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာထိခိုက်မှုတွေမရှိသင့်တယ်လို့ပုံမှန်စီးပွားရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအပေါ်ထိခိုက်မှုတွေမရှိသင့်ဘူးလို့တရုတ်နိုင်ငံကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဓာတ်ဆီနဲ့ဒီဇယ်တင်သွင်းမှုပမာဏကိုတားမြစ်ကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံကနေဒါမှမဟုတ်နိုင်ငံစီကိုတားမြစ်ကုန်စည်တွေတရားမဝင်သယ်ဆောင်တယ်လို့တင်ပြရရှိတဲ့သတင်းတွေကိုတင်းတင်းကြပ်ကြပ်စုံစမ်းစစ်ဆေးသွားမဲ့အဆိုပြုချက်တရားကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တောက်ကြနေ့တုန်းကတညီတညွတ်တဲ့အတည်ပြုခဲ့တာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံမှာအသစ်ထုတ်ပြန်ထားတဲ့ရေးပေါ်ကြေညာချက်ကကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တဲ့သဘောပဲလို့တူရကီကရှေ့နေတဲ့နိုင်ငံရေးသမားတွေကသတိပေးပြောဆိုနေကြပါတယ်။ပြည်သူတွေအနေနဲ့နုံနုံကြကြရှိနေကြဖို့နဲ့လုံခြုံရေးအဖွဲ့တွေကိုဖွဲ့ထားကြဖို့လည်းသူတို့ကတိုက်တွန်းနေပါတယ်။တနင်္ဂနွေနေ့တုန်းကထုတ်ပြန်လိုက်တဲ့ရေးပေါ်ကြေညာချက်ဥပဒေသစ်ဟာ2016ခုနှစ်ဇူလိုင်လတုန်းကအာဏာသိမ်းမှုကြံစီမှုကိုတားမြစ်ခဲ့ကြတဲ့ရဲသူအရဲသားတွေကိုပြည်ထောင်ကကင်းလွတ်ခွင့်ပေးခဲ့တာပါ။အဲ့ဒီမတိုင်ခင်တုန်းကတော့ရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရအရာရှိတွေကိုပဲကင်းလွတ်ခွင့်ပေးထားတာပါ။လက်ရှိသမ္မတထိုင်အဲဒိုဂန်နဲ့ရေရှည်ရင်းနှီးလာခဲ့သူတူရကီသမ္မတဟောင်းဖြစ်တဲ့အဗ်ဒူလာဂူအော်ကလည်းအခုထုတ်ပြန်တဲ့ဒီဥပဒေအသစ်ပေါ်မှာစိုးရိမ်ပူပန်တဲ့အကြောင်းရှာရှာပါပါထုတ်ဖော်ပြောဆိုလာပါတယ်။တူရကီနိုင်ငံရဲ့အဓိကတိုက်ခိုက်ပါတီဖြစ်တဲ့ဒီ Republican P People's Party ကလည်းအခုဥပဒေသစ်ကိုအခြေခံဥပဒေဆိုင်ရာတရားရုံးမှာတင်ပြလျှောက်ထားမယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။ဒီဥပဒေသစ်ကြောင့်တိုက်ခန့်ဆန္ဒပြသူတွေကိုအာဏာသိမ်းဖို့ကြိုးပမ်းခဲ့တဲ့သူတွေနဲ့ဆက်ဆက်တယ်ဆိုတော့ဆွဆွဲချက်တွေနဲ့တိုက်ခတ်မှုတွေဖြစ်လာနိုင်တယ်လို့လည်းအတိုက်ခံပါတီသစ်တစ်ခုကပြောပါတယ်။တူရကီဆိုရကတော့အခုထုတ်ပြန်တဲ့ရေးပေါ်ကြေညာချက်ဥပဒေသစ်ဟာအနာသိမ့်ဖို့ကြိုးပမ်းသူတွေကိုလက်မပေါ်ထွက်ပြီးတော့ဆန့်ကျင်ခဲ့ကြတဲ့ရက်သူရက်သားတွေကိုအကာအကွယ်ပေးဖို့ထုတ်ပြန်ခဲ့တာလို့ကာကွယ်ပြောဆိုနေပါတယ်
။ရုရှားတိုက်ခင်ခေါင်းဆောင်အလက်စီနာဗနီဟာလာမယ့်နှစ်မှာကျင်းပမယ့်ရုရှားသမ္မတရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်ကသူ့ကိုဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ပိတ်ပင်လိုက်တဲ့နောက်သမ္မတရွေးကောက်ပွဲမှာမဲမပြေးပဲသပိတ်မှောက်ကြဖို့တောင်းဆိုလိုက်ပါတယ်။နာဗနီဟာရာဇဝတ်မှုဆွဲချက်တွေနဲ့ပြစ်မှုထင်ရှားတဲ့အတွက်2018မတ်လမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာသူ့ကိုဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ပိတ်ပင်တဲ့မဲခွဲဆုံးဖြတ်ချက်တရကိုရုရှားဘဟုရွေးကောက်ပွဲကော်မရှင် CEC ကမနစ်တနင်္လာနေ့မှာလှုပ်ခဲ့တာပါ။အာဂဒီလိုက်စာမှုတိုက်ဖြတ်ရေးဘလော့ဂါတူလည်းဖြစ်တဲ့ Mr. Navani နဲ့သူ့ရဲ့နောက်လိုက်တွေကတော့ဒါဟာနိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်။သမ္မတကိုယ်စားလှယ်အဖြစ်အမည်စင်းတင်သွင်းနိုင်ဖို့လိုအပ်တဲ့နိုင်ငံတော်ဝန်ကထောက်ခံမှုအရေးအတွက်ကိုသူရရှိထားပြီလို့ Mr. Navalny ကကြေညာလိုက်ပြီးနောက်တရမှာပဲရွေးကောက်ပွဲကော်မရှင်ကအခုလိုဆုံးဖြတ်ချက်တရကိုချမှတ်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကလည်းတနင်္လာနေ့မှာဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်မှာတော့သမ္မတရွေးကောက်ပွဲမှာမဲမပြေပဲတပိတ်မောက်ကြဖို့သူ့ရဲ့ထောက်ခံသူတွေကိုတောင်းဆိုတဲ့နဗနီရဲ့ရုပ်သံဗီဒီယိုထွက်ပေါ်လာတာဖြစ်ပါတယ်ရှင
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရိုးကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တာမြန်မာပိုင်းကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ခင်ဗျာ။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအားလုံးကိုနေရရင်အသေးချာပြန်ရောက်ဖို့နိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့နဲ့ကုညေးလူသားတွေကိုနိုင်ငံတွင်းဝင်ရောက်လုပ်ကံခွင့်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းတောင်းဆိုထားပါတယ်။ OIC လို့ခေါ်တဲ့ Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတင်သွင်းတဲ့အဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂရဲ့ထွေထွေညီလာခံမှာဒီဇင်ဘာလ24ရက်တနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတဲ့အခါမှာထောက်ခံမဲ122မဲ၊ကန့်ကွက်မဲ10မဲနဲ့မဲမပြည့်ပဲကြားနေတဲ့နိုင်ငံက24နိုင်ငံရှိခဲ့ပါတယ်။ကရဒမကရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတဲ့နိုင်ငံတွေထဲမှာမြန်မာနဲ့အတူတရုတ်ရုရှားကမ္ဘောဒီးယားလာအိုဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေပါဝင်ကြပါတယ်ထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ထဲမှာရိုဟင်ဂျာမွတ်စလင်တွေကိုစစ်ဆင်ရေးတွေလုပ်နေတာတွေအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာကရဒမကရဲ့အထူးကိုယ်စားလှယ်တဦးကိုခန့်အပ်ဖို့လဲတိုက်တွန်းတောင်းဆိုထားပါတယ်အခုဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်က6သိန်းခွဲကျော်ရှိနေပါပြီ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တဲ့မစ်ယန်ဟီလီကိုမြန်မာအစိုးရကပြည်ဝင်ခွင့်ဗီဇာမပေးတဲ့အကြောင်းနဲ့သူနဲ့ပူးပေါင်းဆောင်ရွက်မှုတွေအားလုံးကိုလည်းလုံးဝမဟုတ်တဲ့အကြောင်းမြန်မာအစိုးရကပြီးခဲ့တဲ့အပတ်တွင်းမှာပဲအကြောင်းကြားခဲ့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကမြန်မာအစိုးရပေါ်ဖိအားပေးမှုတွေလှုပ်လာတာနဲ့မကြခင်မှာပဲဒုက္ခသည်တွေကိုသူတို့ရဲ့နေရာစီပြင်ပို့မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဝန်ကြီးမိုဟာမက်နာစီယာကပြောကြောင်းENI သတင်းဌာနကဖော်ပြပါရယ်ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာတွေအပေါ်ကိုလွန်စွာစိတ်ရှည်တီးခန့်တဲ့ချင်းကပုံမျိုးနဲ့ဆက်ဆံနေတာဖြစ်တယ်လို့ရိုဟင်ဂျာတွေကိုနေရပြန်ပို့ရေးသဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်ဖို့လှုံ့ဆော်နေတယ်လို့လည်းမနစ်တနင်္လာနေ့ကကော့ဆက်ဘဇားမှာပြုလုပ်တဲ့ထောက်ပံ့ကြေးပေးဝေတဲ့အစီအစဉ်တွင်မှာကျန်းမာရေးဝန်ကြီးမိုဟာမက်နာစီပြောကြားခဲ့တာကိုဒါကာ Times သတင်းဌာနကကိုးကားပြီးဖော်ပြထားပါရယ်ဒုက္ခသည်တွေအပေါ် Causes Visa ဒေသခံတွေရဲ့ထောက်ပံ့ကူညီမှုတွေကိုလည်းနာဆင်ကချီချူပြောဆိုသလိုဘင်္ဂလားဒေ့ရှ်မြေပေါ်မှာရိုဟင်ဂျာတွေတဦးတယောက်မှတည်ဆုံတာမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးကိုကင်တွယ်နိုင်ဖို့အတွက်ဒီလအစောပိုင်းကပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြား JWG ပူးရဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးခိုးလုံသွားကြတဲ့ဒုက္ခသည်6သိန်းကျော်နေရပြန်ပို့ရေးကိုကြီးကြပ်မဲ့ပူးရဲလုပ်ငန်းအဖွဲ့ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကတာဝန်ရှိသူ15ဦးစီနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာ တန်းလာနေမနဲ့စောစောပိုင်းကအသေးခံဘုံဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတော့အဲ့ဒီမှာထောက်လိုင်းအရာရှိ2ဦးနဲ့ရဲသား4ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာသူ2ဦးရှိခဲ့တယ်လို့အာဖဂန်နစ္စတန်အရာရှိတွေကပြောပါတယ်မြို့တော်ကဘူးရဲ့လူသွားလူလာများတဲ့လမ်းမတစ်ခုကစစ်ဆေးရေးဂိတ်တစ်ခုနားမှာအဲ့ဒီဖောက်ခွဲမှုဖြစ်ခဲ့တာပါIS စစ်သွေးကြွအဖွဲ့ကတော့ဒီဖောက်ခွဲမှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့တွေရှိနေတဲ့ဒီစစ်ဆေးဂိတ်အနားကိုဖောက်ခွဲသမားကလမ်းလျှောက်ချင်းကပ်လာခဲ့ပြီးတော့သူ့ကိုယ်သူဖောက်ခွဲစီရင်ခဲ့တာလို့အာဖဂန်နစ္စတန်အရာရှိတွေကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုလည်းအသိပေးအကြောင်းကြားရတယ်လို့သမ္မတရဲ့အင်ပီရောပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကဆိုပါတယ်။ပြီးခဲ့တဲ့တပတ်ကပဲဒီမြို့တော်ကပူးမှာရှိတဲ့လုံခြုံရေးတင်နန်းအဆောက်အဦတစ်ခုကိုဒီအတိုက်ခိုက်လောက်တာခံခဲ့ရပြီးတော့အဲ့ဒါကလည်းသူတို့ရဲ့လက်ချက်ပဲဖြစ်တယ်လို့ IS သွေးကြွအဖွဲ့ကပြောဆိုထားပါတယ
်အမေရိကန်ကင်ညာနဲ့ဆိုမာလီအစိုးရတပ်ဖွဲ့တွေအတွက်သူရှူလုတ်တယ်လို့ဆွတ်ဆွဲပြီးတော့ဒီအသက်16နှစ်အရွယ်ယောက်ျားလေးတူပါဝင်လူ9ဦးကိုဆိုမာလီယာနိုင်ငံအတွင်းမှာရှိတဲ့ El Shabaab စစ်သွေးကြွတွေကကုမြတ်လိုက်ပါတယ်သူတို့ဘက်ကဝန်ခံတယ်လို့ဆွတ်ဆွဲတဲ့အချက်ပေါ်အခြေခံပြီး El Shabaab တရားသူကြီးကစီရင်ချက်ချပြီးတဲ့နောက်တနင်္ဂနွေနေ့မှာပဲအဲ့ဒီယောက်ျားလေးတူနဲ့အမျိုးသား4ဦးတို့ကိုပိုင်ဒိုမြို့တောင်ဘက်60ကီလိုမီတာအကွာမှာရှိတဲ့ Ideal မြို့ကလူမြင်ကွင်းမှာပဲတနက်ပြစ်ကူမြက်လိုက်တာဖြစ်ပါတယ်။ကူမြက်ခံလိုက်ရတဲ့သူတွေကိုဆွတ်ဆွဲတဲ့တပ်တွေအထောက်အထားတွေကိုတော့တရားသူကြီးကထုတ်ပြန်တာမရှိပါဘူး။ဒီနေ့အတွင်းမှာပဲ El Shabaab အဖွဲ့ကလူပေါင်း22ဦးကိုကူမြက်ခဲ့တာဖြစ်ပါတယ်ရှင်။ Direct from Washington The Voice of
America The VOA အင်္ဂါနေ့မနက်ပိုင်း VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ရှားဖောင်းလို့ကြီးညာပေးခဲ့တာပါရှင်။အခုစက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေနဲ့အရင်ဆုံး27ရာစုပင်လုံတတိယအကြိမ်ဆွေးနွေးပွဲတွေကျင်းအကျိုးဆွေးနွေးပွဲကျင်းပခွင့်မရတဲ့အကြောင်းနဲ့စပါမယ်။ January လကုန်ပိုင်းမှာကျင်းပမဲ့27ရာစုပင်လုံတတိယအကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်ရေးအတွက်ရှားအမျိုးသားနိုင်ငံရေးဆွေးနွေးပွဲအကျိုးအဖြစ်လူမှုတွေ့ဆုံဆွေးနွေးပွဲတွေကျင်းပနေတာကိုရှမ်းပြည်နယ်အစိုးရနဲ့တပ်မတော်ကတားဆီးပိတ်ပင်နေတာကြောင့်ဒီဆွေးနွေးပွဲတွေကိုရပ်ဆိုင်းလိုက်တဲ့အကြောင်းရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ရှမ်းပြည်နယ်အစိုးရအနေနဲ့နိုင်ငံရေးဆွေးနွေးပွဲအကျိုးလူမှုတွေ့ဆုံပွဲတွေကိုအရင်ကခွင့်ပြုထားပေမဲ့တပ်မတော်ကတားဆီးလာနေတဲ့နောက်ပိုင်းမှာအရင်ကအစိုးရကခွင့်ပြုစာထုတ်ပေးပြီးသားကိုတော့လွှမ်းမိုးပယ်ဖျက်ပုံစံထုတ်ပြီးပြန်လည်ပိတ်ပင်ခဲ့တာဖြစ်တဲ့အကြောင်းအစုံလင်ကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်အတွင်းညူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုကျင်းပဖို့ကြိုးစားခဲ့ရမှာတပ်မတော်နဲ့ရှမ်းပြည်နယ်ဆိုးရွားဘက်ကတမ်းမြှင့်မှုတွေရှိနေခဲ့ပါတယ်။ဒါကြောင့်မို့လူထုတွေ့ဆုံပွဲကျင်းပဖို့စီစဉ်ထားတာကိုရက်ဆိုင်လိုက်ပြီးလို့ SNLD တွဲဖက်တွင်မှုဆိုင်းကျော်ညို့ကပြောပါတယ
်။မန္တလေးရဲ့ကြောက်မဲရဲ့ဒါမိရဲ့ဟောကြားကျွန်တော်တို့ဖို့ကျန်တဲ့နေရာတွေတားတာပေါ့ဗျာ။ဒီတစ်ခေါက်တားတာကတော့ဖြင့်တပ်မတော်တွေမဟုတ်တော့ပါဘူး။ဆိုးရွားကလည်းသူခွင့်ပြုပါတယ်ဆိုတဲ့ထုတ်ပြီးတော့စာအုပ်ပြန်ပြီးတော့လွမ်းမိုးပယ်ဖြစ်တဲ့ဆိုတဲ့ပုံစံနဲ့နောက်စာတစ်ကောင်ထုတ်တယ်ပေါ့ဗျာ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲတွေကျင်းပရမှာဝိုင်းဝန်းကူညီဖို့ရှမ်းပြည်နယ်အစိုးရအနေနဲ့ဒီဇင်ဘာလ19ရက်နေ့မှာစာထုတ်ဝေခဲ့ပြီးပေမဲ့တပ်မတော်ဘက်ကတားဆီးပိတ်ပင်ခဲ့ပြီးနောက်ပိုင်းထုတ်ပြီးတဲ့စာကိုလွမ်းမိုးပယ်ဖြစ်တဲ့အနေနဲ့တမထားတဲ့လင်ကင်းမြို့မှာသာကျင်းပဖို့နဲ့လင်ကင်းမြို့ကလွှဲပြီးကြံတဲ့နေရာတွေမှာကျင်းပတာကိုခွင့်ပြုကြောင်းပြည်နယ်အစိုးရကနေဒီဇင်ဘာ22ရက်နေ့မှာစာထပ်မံထုတ်ပြန်ခဲ့ပါတယ်သာကြောင့်မို့လူစုဆွေးနွေးပွဲကျင်းပဖို့ကြံနေတဲ့ကာလီတောင်ကြီးကြောက်မဲနဲ့မန္တလေးပွဲတွေကို CSSU ကရှမ်းပြည်ညူရီကော်မတီဘက်ကနေဖျက်လိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်ဆိုးရွားဖွဲ့အနေနဲ့ခွေးပြူပြည်သားနေသားကနေပြန်လည်ပိတ်ပင်လာတဲ့အကြောင်းရင်းကိုနားမလည်နိုင်ဘူးလို့တောင်ပိုင်းရှမ်းပြည်သမတော် RCSSA တောင်ကြီးမြို့ဆက်ဆံရေးယုံတာဝန်ခံဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်။အကြောင်းရင်းတော့ကျွန်တော်တို့ကမသိရပါဘူးကွာ။ကျွန်တော်ကနေညူရီကိုဟိုလာပိတ်တယ်တော့မမစီစဉ်ရုံးလဲဟိုဆက်မလို့ဖို့ဆိုပြီးတော့လာပိတ်တယ်ကျွန်တော်ဒီအကျိုးကိုတော့ရက်လိုက်တာပြီးကနေညူလေးညူလောက်၄နေရာလောက်ပေါ့ပြန်နေတယ်ပေါ့နော
်တနင်္ဂနွေနေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာနိုင်ငံရေးဆွေးနွေးပွဲကျူလူစုတွေ့ဆုံပွဲလှုပ်ဆောင်ဖို့သမ္မတကနေတားဆီးလာတဲ့အတွက်ရှမ်းနိုင်ငံရေးပါတီတွေကနေလှုပ်တော်ကိုယ်စားလှယ်တွေနဲ့လူစုတွေ့ဆုံပွဲဖြစ်ပြောင်းလဲလုပ်ကံရတယ်လို့SNLD တွဲဖက်လွှင့်မှုဆိုင်ကျော်ညို့ကပြောပါတယ
်မနေ့ကတော့ကျွန်တော်တို့ဖိတ်ထားတဲ့ဗီဒီယိုတွေကပြိုဖိတ်ထားပြီးသားဆိုတော့တောင်မင်းမှာကျတော့နောင်ချိုဒီဘောကမိုးမိတ်တို့မိုးကုတ်တို့ကလည်းလာကြတာကိုမထူးဆိုရကျွန်တော်တို့လွတ်တော်ကိုယ်စားလှယ်က SNLD ရောက်မှာပေါ်ပြီးတော့လူထုကိုရှင်းပြတာပေါ့ဗျာလူစုနဲ့တွေ့ဆုံပွဲပေါ့
ဒီလိုလွတ်တော်ကိုယ်စားလှယ်တွေလူစုတွေ့ဆုံပွဲဖြစ်ကျင်းပလိုက်တာကတော့ကမ္ဘောဘက်ကတားဆီးနှောက်ချက်တာမျိုးမရှိဘူးလို့သူကဆိုပါတယ်ရှမ်းလူမျိုးလားအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျူလူစုတွေ့ဆုံပွဲကို အခုလ18ရက်နေ့ကပင်လုံမြို့မှာစတင်ကျင်းပခဲ့ရမှာတမတော်ဘက်ကစတင်တမ်းမြှင့်မှုတွေရှိလာပြီးဒီဇင်ဘာ23ရက်နေ့မှာလည်းလာရှူစာချီလေးမြို့နယ်မှာကျင်းပခဲ့တဲ့အကျိုးဆွေးနွေးပွဲမှာတော့နေပြည်တော်တမတော်ကနေတားဆီးပိတ်ပင်ခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့နေပြည်တော်မှာကျင်းပခဲ့တဲ့သနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ်အကောင်အထည်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေး GNCM မှာရှမ်းလူမျိုးစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်နေရာကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကနေဝေရောက်ညှိနှိုင်းမှုကြောင့်လင်းခင်းမြို့မှာကျင်းပသွားဖို့သဘောတူညီခဲ့ကြပါတယ်။ရှမ်းလက်နက်ကိုင်ဖွဲ့တွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီတွေအနေနဲ့ကတော့မြို့တော်တောင်ကြီးဒါမှမဟုတ်ပင်လုံမြို့မှာကျင်းပဖို့ဆန္ဒရှိပေမဲ့လည်းတမတော်ဘက်ကသဘောမတူခဲ့ပါဘူး။အကျိုးဆွေးနွေးပွဲတွေတားဆီးခံရတာဟာပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုကိုမလိုလားတဲ့သဘောဆောင်နေတယ်လို့ဆိုင်းကျော်ညို့ကပြောပါတယ်။ဇန်နဝါရီလအကုန်မှာကျင်းပဖို့ရည်ရွယ်ထားတဲ့23ရာစုပင်လုံတတိယကြိမ်ညီလာခံမှာရှမ်းပြည်နယ်သွေးမှာရှမ်းမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကနေဆွဲရှိလာမဲ့ဆုံးဖြတ်ချက်တွေကိုတင်ပြဆွေးနွေးရမှာဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုအိမ်ပြောပြနိုင်ကိုအိမ်ပြောပြသွားတာပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမှဒုက္ခသည်စခန်းတွေမှာရောက်နေပြီးဝင်ငွေမရှိကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအပိုဝင်ငွေရအောင်စခန်းထဲမှာအလုတ်ကင်တွေတီထွင်လုတ်ကင်နေကြပါတယ်။ဒုက္ခသည်စခန်းတွေမှာကိုယ်ပိုင်စီးပွားရှာကြံလုတ်ကင်နေကြတဲ့ငယ်ရွယ်သူတွေနဲ့အသက်အရွယ်ကြီးရင်းတွေဒုက္ခသည်တချို့ကို VOA သတင်းတောက် Steve Sandford ကတွေ့ဆုံမေးမြန်းထားတာကိုကိုစော်ဝင်းလိုင်းကတင်ပြပေးပါမယ်ရှင်
။မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်အများစုဟာအဝတ်တထည်ကိုတခုနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုကိုလူယုံထွက်ပြေးလာကြတာပါ။အကူအညီပေးအဖွဲ့တွေကအစားအစာနဲ့နေထိုင်စရာအခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ဖို့အခက်အခဲတွေရှိနေချိန်မှာအသစ်ရောက်လာကြတဲ့ဒုက္ခသည်တွေကတော့အပိုဝင်ဝင်ရအောင်ကြံဖန်လုပ်ကိုင်နေကြပါတယ်။အသက်၁၂နှစ်အရွယ်အဘူကာဇင်းဟာအမေရိကန်85ပြားနဲ့ညီမျှတဲ့ငွေပမာဏကိုချီပြီးကွန်းရရောင်းနေတာမှာလူ၈ယောက်ရှိတဲ့မိသားစုကိုထောက်ပံ့နိုင်ဖို့အဲ့ဒီချေးငွေရဲ့နှစ်ဆနဲ့ညီမျှတဲ့ဝင်ငွေကိုနေ့စဉ်ရှာနေနိုင်ပြီဖြစ်ပါတယ်
။ Tengo más de balas y todo dentro soy ya
စခန်းထဲမှာဆန်ရတယ်ဆိုရင်တော့ကျွန်တော်တို့အတွက်အဆင်ပြေပါတယ်။ကျွန်တော်တို့အနေနဲ့ Russian card မရပါဘူး။အဲ့ဒီ Russian card သာရမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်ဆန်ရနိုင်ပါတယ်။ဒါပေမဲ့ဟင်းချက်စရာဝယ်ဖို့ပတ်စံမရှိပါဘူး။အဲ့ဒါကြောင့်ကျွန်တော်ကွန်းရရပြီးတော့ရောင်းနေတာပါ
။စခန်းဆယ်ကူမှာဒုက္ခသည်ပေါင်း၈သိန်းခွဲလောက်ရှိတဲ့အတွက်အဲ့ဒီလူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့ဒေသခံစီးပွားရေးသမားတွေဟာအတော်လေးကြိုးစားနေကြရပါတယ်။ဒုက္ခသည်တွေအတွက်လိုအပ်တဲ့အသီးအရွက်အာဟာရတွေပြည့်မီစေဖို့ပေါက်ဈေးတဲ့မပေါ်တဲ့ဈေးနှုန်းနဲ့ရောင်းချပေးနိုင်ဖို့ NGO အဖွဲ့တွေဟာဒေတာရင်းအစားအသောက်ထုတ်လုပ်ရောင်းချသူတွေနဲ့ပူးပေါင်းစီစဉ်နေကြောင်း WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကဆက်ဆံရေးအရာရှိ Shelley Thakra ကပြောပါတယ
် WFP is always run food shops here for the registered refugees which have a selection of 19
ဒါတွင်အစားအသောက်ကုန်ဈေးနှုန်းတွေကိုမထိခိုက်ရေးဆိုတဲ့အရွယ်ချက်နဲ့ WFP ကအစားအသောက်ကုန်16မျိုးကိုထုတ်လုပ်သူတွေနဲ့ပူးပေါင်းပြီးမပုတ်တင်ထားတဲ့ဒုက္ခသည်တွေအတွက်စခန်းတွေအတွင်းမှာစိုင်ဖွင့်ပြီးအမြဲတမ်းရောင်းချပေးနေပါတယ
်ဒါပေမဲ့အစီအစဉ်တိုင်းဟာအဆင်ပြေချောမွေ့တာတော့မဟုတ်ပါဘူးချက်သားရောင်းတဲ့ဘင်္ဂလားဒေ့ရှ်စီးပွားရေးသမားတွေဟာစားသုံးသူတွေရဲ့လိုအပ်ချက်ကိုသိတဲ့အတွက်ဈေးတင်ပြီးရောင်းချတာမျိုးရှိနေပါတယ်မိသားစုနဲ့အတူဘင်္ဂလားဒေ့ရှ်ကိုထွက်ပြေးမလာခင်ကမြန်မာပြည်မှာစစ်ရေးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မိုဟာမက်အီတူနာဇူလိုလူသစ်တွေကတော့နေ့စဉ်ဒေါ်လာအနည်းငယ်ရနိုင်အောင်ဖန်တီးရှာဖွေပြီးအခြေအနေတွေကိုအကောင့်ဘက်ကရှုမြင်ပါတယ
်။မမကတော့ဒင်လာဒွန်ဒီရာတောင်ချလိ
ုက်ကွန်ပျူတာရောင်းဆိုင်လေးတစ်ခုကျွန်တော်ဖွင့်ကျင်ပါတယ်။အဲဒီကနေတဖြည်းဖြည်းကြီးထွားပြီးဘဝကိုအစ်စ်ကပြန်စကျင်ပါတယ်။အဲ့လိုဖြစ်ချင်တဲ့ဆန္ဒကျွန်တော်မှရှိပါတယ်။
ဘင်္ဂလားဒေ့ရှ်လူမျိုးတွေရဲ့စီးပွားရေးလုပ်ငန်းတွေစခန်းတွေအတွင်းတဖြည်းဖြည်းတိုးဖွင့်လာနေကြတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေဟာလည်းဒေသခံတွေရတဲ့လစာတဲ့ထက်ဝက်လောက်ရှိတဲ့ဝင်ငွေနဲ့အဲ့ဒီလုပ်ငန်းတွေမှာလုတ်ကင်နေကြပါတယ်။ဒါပေမဲ့ဒီကနေဘယ်သူကအကျိုးအမြတ်ပိုရမလဲဆိုတာကတော့အချိန်ကပဲအဖြေပေးနိုင်မဲ့သဘောရှိနေပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါရှင်။မြန်မာနိုင်ငံကနေမလေးရှားမှာသွားပြီးအလုပ်လုပ်နေကြတဲ့အလုပ်သမားတွေဟာ၈နှစ်နှစ်ဆန်းတစ်ရက်ကစပြီးအခွင့်ပေးစရာမလိုတော့ပါဘူး။မလေးရှားနိုင်ငံလူစွမ်းအားအရင်မြေဝန်ကြီးဌာနကဒီဇင်ဘာလ20ရက်နေ့နေဆွဲနဲ့အခုလိုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အလုပ်သမားတွေအတွက်လက်ပြီးကြေခေါ်အခွင့်အရေးကိုအလုပ်ရှင်တွေကပေးဆောင်ရမှာဖြစ်ကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပေမဲ့ဂျာဂန်အလုပ်သမားကုမ္ပဏီတွေနဲ့ဆက်သွယ်လုပ်ကိုင်သူတွေကတော့ပေးခြင်းပေးရနိုင်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့နိုင်ငံသားတလုပ်သမားတွေအနေနဲ့2018ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေစတင်ပြီးမလေးရှားနိုင်ငံမှာလုံအားခလိုက်ပေးနေရတဲ့လေပြီးကြေးလို့ခေါ်တဲ့အခွန်တွေကိုပေးစရာမလိုတော့ကြောင်းမလေးရှားနိုင်ငံလူစွာအရေးမြစ်ဌာနကနေကြေညာခဲ့တာပါဒီအတွက် မလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့အလုပ်သမားတွေအတွက်လုံအားကပို့ထွက်လာပြီးအကျိုးရှိမှာဖြစ်တယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုးမြို့ကစခန်းတာဝန်ခံကိုတီယာမမောင်ကပြောပြပါဗျာ
Ministry of Human Resource ကနေပြီးတော့ဟိုကသတင်းထုတ်ပြန်လိုက်တယ်ပေါ့နော်ဒါကတော့သူကဒီလာမယ့်နှစ်အတွက်ကိုစပြီးဟောလို့တာဆိုတော့ဒီတင်ရတော့သူတို့ကြင်ညာတော့ကြင်ညာထားပြီးပြီဆိုလို့ကျင်တော့ဒါအတီအနေနဲ့တော့သူတို့သတ်မှတ်မှာပေါ့နော်ဒီလေဗီဂျင်းနဲ့ပတ်သက်ပြီးတော့ဒီတတိအလုရှင်ပေါ့နော်အလုရှင်ကနေပဲကြက်ခံရမယ်ပေါ့ဒီလေဗီဂျင်းကအလုသမားတွေပြေးစရာမလိုတော့ဘူးဆိုတဲ့သဘောကိုပြောချင်တာပါသူကအလုသမားတွေနဲ့ပတ်သက်ပြီးလေဗီဂျင်းအလုသမားတွေဘက်ကနေပြေးဆောင်စရာမလိုတော့ဘူးပေါ့အလုရှင်နေဘက်ကလည်းပြေးဆောင်ရမယ်ဆိုပြီးတော့အဲ့လိုမျိုးသတ်မှတ်လိုက်တာပေါ့ဒီအလုသမားတွေအတွက်တော့အကျိုးရှိသွားတာပေါ့နော
်အရင်တုန်းကတော့မလေးရှားငွေရင်းကစ်900အောက်ရှိတဲ့အလုပ်သမားတွေကလေဘီဂျေးပေးစရာမလိုပဲ900အထက်ရရှိတဲ့သူတွေကတော့လေဘီဂျေးကိုမဖြစ်မနေပေးနေရတာပါအခုလိုမျိုးလူအရင်းမြစ်ဌာနကနေအလုပ်သမားတွေလုံးဝပေးစရာမလိုတော့ဘူးလို့ထုတ်ပြန်လိုက်တဲ့အတွက်အလုပ်သမားအများစုကတော့ကြိုဆိုပါတယ်ဒါပေမဲ့အလုပ်ရှင်နဲ့တိုက်ရိုက်မလုပ်ရပဲဂျားကန်အေဂျင်စီတွေနဲ့လုပ်ရသူတွေကတော့လေဘီဂျေးပေးခြင်းပေးရနိုင်တယ်လို့လည်းကိုတီဟာမောင်မောင်ကဆိုပါတယ
်အလုပ်ရှင်နဲ့ဓာတ်ရိုက်သွားတဲ့အလုပ်သမားအတွက်တော့ခံစားခွင့်တော့ရှိတယ်တချို့ကျတော့ဂျာဂန်အေဂျင်စီတွေရှိတယ်ဂျာဂန်အေဂျင်စီတွေကျတော့အဲ့ဒီလေဗီဂျေးတွေကိုသူတို့ကတလားတလားပြန်ပြန်ဖြတ်တယ်အဲ့ဖြတ်တဲ့အတွက်ဂျာဂန်အေဂျင်စီတွေနဲ့ဆိုရင်တော့ဒီလေဗီဂျေးကတော့ကာယကံရှင်တွေပဲပေးရမယ့်အနေအထားမျိုးရှိတယ်ပေါ့နော
်မလေးရှားနိုင်ငံတဲကအနောက်မလေးရှားမှာတော့လေဗီဂျေးကိုမလေးရှားငွေရင်းကစ် 990 ကနေ 1850 ကျားလုပ်ငန်းလိုက်သတ်မှတ်ထားပြီးအရှိမလေးရှားဘက်မှာတော့မလေးရှားရင်းကစ်ငွေ990ကနေ1010အထိဥပဒေထဲမှာသတ်မှတ်ထားတာပါအခုကြေညာချက်အရတော့မလေးရှားနိုင်ငံမှာယာယီခံထားတဲ့အလုပ်သမားကတရားဝင်ခံထားတဲ့အလုပ်သမားတွေထံကပါလေဘီဂျေးတောင်းခံစရာမလိုပဲအလုပ်ရှင်ကပဲပေးရမယ်ဆိုပြီးကြေညာထားတာပါနိုင်ငံသားအလုပ်သမားခန့်အပ်တဲ့ကုမ္ပဏီတွေအနေနဲ့လည်းလာမယ့်2018ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီးဒီသဘောတူညီချက်အတိုင်းလက်မှတ်ရေးထိုးပြီးအလုပ်ခန့်အပ်ရမယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြနေပါတယ်မလေးရှားနိုင်ငံမှာမြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေအနေနဲ့စိတ်ယုံအလုပ်ယုံစောက်လုပ်ရေးစိုက်ပျိုးမွေးမြူရေးဥယျာဉ်ခြံနဲ့ဝန်ဆောင်မှုလုပ်ငန်းတွေဖြစ်တဲ့စားတောက်ဆိုင်စတိုးဆိုင်တွေမှာလုပ်နေကြရပြီးအဲ့ဒီမှာလုပ်ရတဲ့ဝင်ငွေအလိုက်လေဘီဂျေးလို့ခေါ်တဲ့အခွန်ကိုစောင့်နေရတာဖြစ်ပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။အခုအမေရိကန်ရောက်မြန်မာနယ်ပွားရဲ့ခရစ်စမတ်ပွဲဆင်နွယ်ပုံကိုပြောပြပါမယ်။ဒီဇင်ဘာလ25ရက်နေ့ဟာခရစ်ယန်ဘာသာဝင်တွေအထွတ်မြတ်ထားရာခရစ်တော်ရဲ့မွေးနေ့ဖြစ်ပါတယ်။ခရစ်တော်မွေးနေ့ရောက်တိုင်းကမ္ဘာတော်မှာရှိကြတဲ့ခရစ်ယန်ဘာသာဝင်တွေပြုစုတောင်းပွဲတွေကျင်းပကြသလိုပျော်ပွဲရွှင်ပွဲတွေလည်းဆင်နွှဲကြပါတယ်။အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုတဝက်မှာရောက်ရှိနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်ခရစ်ယာန်ဘာသာဝင်တွေဒီနှစ်ခရစ်တော်မွေးနေ့ကိုဘလို့ကျင်းပကြသလဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ရှာဖောင်ကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်တွေကရောခရစ်စမတ်အကြိုညမှာဘလို့ကျင်းပကြတယ်လဲဆိုတာကိုအိန္ဒိယနာမှာရောက်ရှိနေထိုင်တဲ့ဒေါက်တာခရီမန်ကအခုလိုစပြီးပြောပြပါဗျာ
Local church တိုင်းမှာသူတို့ celebration လုပ်ကြတာပဲတချို့က carol singing christmas မတိုင်ခင်မှာအိန္ဒိယတက်ပြီးတော့တချင်းစုလုံရင်ကောက်ခါနာမျိုးပေါ့နော် blessing ပေးတာမျိုးနောက်ပြီးတော့သူတို့ local church မှာအစားတော့ပွဲရှိတယ်အဓိကပြင် Christmas Eve ပေါ့ December 24th evening you through why social game တွေလုပ်ကြတယ်နောက် change ရောမြို့တရားဟောတော်မြို့ဆွေတော်မြို့တာမြို့လုပ်ကြတာပါအဓိကဒီနေ့ 25th December ရော church time မှာသူတို့ဖျားကြောင်းတော့ပြီးတော့သူတို့ဖျားစီကူတယ်တချင်းစုတဲ့စားတော့တွေလုပ်ကြတာပါလေ give exchange ရာ Christmas မှာအဓိကသူတို့ Christian tradition အတိုင်းပေါ့ဆောင်းတွေဝယ်ပြီးတော့သူတို့ကိကိနေမင်းတို့ဆရာကြီးနောက်မိသားစုတွေတကယ်ချင်းတွေကိုသူတို့ give exchange လုပ်ကြတယ်ပြောပါကြတော့ပေါ့
ခရစ်စမတ်ဆိုတဲ့ခရစ်တော်မွေးဖွားတဲ့နေ့ရဲ့အနှစ်သာရကိုလည်းသူကအခုလိုရှင်းပြပါတယ
်ခရစ်စမတ်ရဲ့အဓိပ္ပာယ်ကတော့ဒီဖခင်သခင်ယေရှုဟာဒီနှစ်ပေါင်းနှစ်ထောင်ကျော်မှဒီကမ္ဘာပေါ်ကိုကြွလာတဲ့အချိန်မှာသူကသခင်ယေရှုဆပြီးတော့ဖြစ်တာမဟုတ်ပါဘူးဖခင်ကဒီလောကကိုရှင်းတဲ့တော်မူပြီးတော့လူရဲ့ကယ်တင်ရှင်အတွက်ဒီလူသားဖြစ်incarnation ဘောနော်အင်္ဂလိပ်လိုပြောရရှင်ကဘာဘောကြွလာပြီးတော့လူသားကက်စင်ကြီးရဲ့အတွက်ဒီကိုရောက်လာတဲ့ yet ဘောနော်လူ clear နေနဲ့ဝင်လာပြီးတော့ကျွန်တော်ရဲ့ credit ချင်းအလုပ်ကိုစလုပ်တဲ့ဒီ internal အရင်းလေ net yet to you know December 25 ကတမပြီးတော့ celebration လုပ်ကြတာပဲ Christian ဟာ
American လို့လွတ်လပ်တဲ့တိုးတက်တဲ့နိုင်ငံကြီးထဲမှာရောက်ရှိနေထိုင်ကြတော့ညာလဲမြန်မာပြည်တွင်းမှာနေထိုင်ကြတဲ့ဒုက္ခရောက်ကြတဲ့သူတွေအတွက်ကိုသူတို့တွေအောက်မေ့သတိရကြစေပါအဲ့ဒီအတွက် Christmas ကာလအတွင်းဝတ်ပြုဆုတောင်းပွဲတွေနဲ့ပျော်ပွဲရှင်ပွဲတွေကကောင်းမွန်မွန်ကျင်းပခွင့်မရတဲ့မြန်မာပြည်အတွင်းအထူးသဖြင့်အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့ကြရတဲ့သူတွေအားလုံးအတွက်ဒေါက်တာဟေမန်ကအခုလိုဆုမွန်ကောင်းတောင်းမြတ်တာပို့ပေးပါတယ်
Christian ရဲ့တော့ Christmas မလုပ်ဖြစ်ဘူးဆိုတော့တကယ်တကယ် one year ကျပါတယ်ကျွန်တော်လည်း one year ပါတယ်သူတို့အတွက်ကျွန်တော်ဆွတောင်းပေးပါတယ်အမေရိကရောက်လာတဲ့ဒီပုံမှန်ပြည်မှာဒါခရီးအနေနဲ့ဖြစ်ဖြစ်ဗီဒီယိုပဲဖြစ်ကျွန်တော်ကပို့ပြီးတော့အနိတာရတွေလုံနေမှုအစင်တာကခိုင်စားရတာများတာပေါ့အဲ့ဒီကြတဲ့မှာပုံမှန်ပြည်မှာကျွန်တော်တို့မိသားစုဆွေမျိုးတွေဒီလူဝိသားတွေကိုကျွန်တော်တို့ Merry Christmas ကျွန်တော်ပို့ချင်ပါတယ်ကျွန်တော်ဖီးယားရီကင်းရဲ့ကောင်းချီးမင်္ဂလာကိုအရှိရပဲဖြစ်ဖြစ်ဗီဒီယိုလူထုအားလုံးကြီးကိုမောင်းတော်မတိုက်တူပြီးတော့အားလုံးစီမားပြာရင်ကောင်းချီးမင်္ဂလာချီးပါစေလို့ Christmas message ပို့ချင်ပါတယ
်ဒီရက်ပိုင်း Christmas ကာလအတွင်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာရှိကြတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်ပွားလို့ဒေသအတွင်းမှာနေထိုင်ကြတဲ့အရသာပြည်သူတွေဘေးလွတ်ရာစီကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်မြန်မာနိုင်ငံမှာတော့မနေ့ကတည်းကကြာရောက်တဲ့ Christmas မှာကချင်ပြည်နယ်စစ်ရှောင်ဒုက္ခသည်စခန်းတွေမှာရှိကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကို Christmas ထမင်းတနက်အလူပွဲပြုလုပ်ပေးခဲ့ကြပါတယ်ရှင်
ရှာဖောင်ပြပြခဲ့တာပါရှင်အမေရိကန်ရောက်ခရီးရန်ဘာသာဝင်မြန်မာနယ်ဘွားတွေရဲ့ Christmas ပွဲစင်နွဲပုံကိုနှာစင်ကြကြပြီးတဲ့နောက်အခုတခါတော့သောတာရှင်တေးချစ်သူတွေအတွက်တေးလက်ဆောင်ကန္တာရောက်လာပါပြီဒီကနေ့မနက်မှာတော့ Hottie and the Bluefish တေးဂီတာဖွဲ့ရဲ့ The Christmas Song ဆိုတဲ့တခြင်းကိုရွေးချယ်ထားပါတယ်နှာစင်ကြရအောင်ပါရှင
် Chestnuts roasting on an open fire Jack Frost nibbling at your nose Yuletide carols being sung by a choir And folks dressed up like Eskimos Everybody knows A turkey and some mistletoe Help to make the season bright Tiny tots With their eyes all aglow, we'll find it hard to sleep tonight. They know that Santa's on his way. He's loaded lots of toys and goodies on his sleigh. And every mother's child is gonna spy to see if reindeer really know how to fly. And so I'm offering this simple phrase to kids from 1 to 92. Although it's been said many times, many ways, Merry Christmas to you. Lots of toys and goodies on his sleigh And every mother's child is gonna spy To see if reindeer really know how to fly And so I'm offering this simple phrase To kids from 1 to 92
Hottie and the Bluefish ဒီဂီတာဖွဲ့ရဲ့ The Christmas Song ဆိုတဲ့တခြင်းကိုနှာစင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းမနက်9နာရီထိဓာတ်ရိုက်ဖန်ယူနာဆင်နိုင်ကြပါရရှင်ဒီအချိန်ပိုင်းတွင်မှဆက်လက်နာဆင်ရမယ့်အစီအစဉ်တွေကတော့ American 3 English သင်ခန်းစာနဲ့စီးပွားရေးကဏ္ဍမှာ
ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးတော့အရင်းနှီးမြှုပ်တံသူတွေရောသူတို့မှကကြော်လက်ချက်တွေကကာကြီးရပါလေအဆင့်မြင့်မြင့်ထားတာနံပါတ်1ကအဆင့်နေနေထားတာတတိယကဘာလဲဆိုဘာမှမသိ
စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်နောက်ပိုင်းမှာတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြတ်ကိုကျော်အောင်လွင်နဲ့အတူကောက်နှုတ်တင်ပြပေးတာကိုနားဆင်နိုင်ပါပြီရှင်အရင်ဆုံးပြောပြကြတာကတော့ဒီဇင်ဘာလ23ရက်နေ့နေ့စွဲနဲ့ရေးသားထားတဲ့ရိုဟင်ဂျာတွေကိုအိမ်ပြန်ဖို့ခွင့်ပြုမဲ့လက္ခဏာမတွေ့ရဆိုတဲ့ AP သတင်းဌာနရဲ့သုံးသပ်ချက်ပါနိုင်ငံတကာကလူမျိုးနွယ်စုအလိုက်ရှင်းလင်းမှုလို့ဆွဆွဲပြောဆိုပြီးအမျက်ဒေါသကိုရင်ဆိုင်လာရတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံဖို့ကြိပေးခဲ့ပါတယ်နေရရင်ပြန်လို့သူတွေဟာကိုယ်စိတ်ဆန္ဒအလျောက်သာပြန်လာရမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာဖြစ်တယ်လို့နေထိုင်နေကြတဲ့လူနည်းစုမွတ်စလင်တွေကတော့ပြန်သွားရမှာကိုကြောက်နေကြပါတယ်လူဦးရေတန်း60ရှိပြီးဗုဒ္ဓဘာသာအများဆုံးဖြစ်တဲ့မြန်မာနိုင်ငံဟာရာစုနှစ်တဝက်လောက်စစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရာကဒီမိုကရေစီအသွင်ကူးပြောင်းလာခဲ့တဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အထိနိုင်ငံတကာရဲ့မြေတားကိုခံယူလာခဲ့ကြတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမျိုးရိုးစင်ဆက်နေလာခဲ့ကြတဲ့သူတို့အိမ်တွေဟာလည်းပိုင်ရှင်မဲ့ဖြစ်နေပြီးကုလသမဂ္ဂအမေရိကန်နဲ့တခြားနိုင်ငံတွေကဒီအခြေအနေကိုလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ပြောဆိုလာကြပါတယ်။အဲ့ဒီအခြေအနေကြောင့်မြန်မာအစိုးရကပြီးခဲ့တဲ့လတည်းကပဲဒုက္ခသည်တွေဟာဇန်နဝါရီလ23ရက်မတိုင်ခင်ကစပြီးပြန်လာနိုင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီချက်ပေးခဲ့ရပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာအရေးကြွန့်ကျင်သူခရစ်လူဝါကတော့ဒါမျိုးဖြစ်လာဖို့လုံးဝမရှိဘူးလို့ဆိုပါတယ်မြန်မာအစိုးရကဘာဆိုဘာမှပြင်ဆင်ထားတာမရှိသလောက်ပဲလို့သူကပြောတဲ့အကြောင်းအက်စတာထူးဆန်နဲ့ရော်ဘင်မက်ဒူအယ်ရဲ့ရေးသားချက်အစုံလင်ကိုဒီဇင်ဘာလ23ရက်နေ့စွဲနဲ့ AP Online Magazine မှာဖတ်ရှုနိုင်ပါတယ
်ဒီဇင်ဘာ26ရက်နေ့ထုတ် The Daily Star သတင်းမှာတော့ရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုနဲ့သကလုံးတုံးဆွဲမှုနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့M. Jashing Ali Chowdhury ရဲ့ဆောင်းပါးကိုဖော်ပြထားတာတွေ့ရပါတယ်။ရိုဟင်ဂျာတွေဟာအခုဆိုရင်ကမ္ဘာမှာအဖိနှိတ်ခံရဆုံးလူမျိုးစုတွေဖြစ်နေပြီးတော့သူတို့တွေရဲ့အဖိနှိတ်ခံရမှုကိုဘယ်လိုစကားလုံးနဲ့တုံ့နှုံပြီးတော့ပြောဆိုကြမလဲဆိုတဲ့ကိစ္စကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့လူခွင့်ရေးဆောင်ရွက်သူတွေအတွက်တင့်တော်တဲ့စကားလုံးရဖို့အတော်ကြိုးပမ်းပြီးတော့ရှာဖွေနေရပါတယ်။ Genocide လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတာရှင်းနေတဲ့ကိစ္စကိုဒီထက်ပိုပြီးတော့ short short ပေါ့ပေါ့ပြောနိုင်မှုနိုင်ငံတွေကြားမှာစကားလုံးရွေးနေကြပါတယ်။ဒီလိုစကလုံးယူရတာကလည်းဒေတာတွေမှာနိုင်ငံရေးလွှမ်းမှုအခြေအနေကဘယ်လိုရှိနေသလဲယင်းနှမြုံနယ်မှုနဲ့လက်နက်အယောင်းဝယ်တွေကဘယ်လောက်ရှိနေသလဲဆိုတဲ့နောက်ခံအကြောင်းအရာတွေနဲ့ဆက်ဆက်နေပါတယ်အိန္ဒိယအစိုးရဘက်ကတော့အဆွန်ရောက်ကြမ်းဖက်မှုတွေကိုပို့ပြီးတော့စိုးရိမ်နေပြီးငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီတန်ဖိုးတွေကိုမျှော်လင့်နေပါတယ်တရုတ်နိုင်ငံကတော့အခုကိစ္စကိုမြန်မာနိုင်ငံရဲ့ပြည်တွင်းရေးပြဿနာလို့ရှုမြင်ပြီးတော့တည်ငြိမ်မှုတွေအများဆုံးပြန်ရပြီးဒေတာကန်ပြည်သူတွေပုံမှန်အခြေအနေတွေနဲ့ပြန်ပြီးတော့နေထိုင်ရလိမ့်မယ်လို့မျှော်လင့်နေတာပါရုရှားနိုင်ငံကတော့ရိုဟင်ဂျာကိစ္စကိုဘာသာရေးပဋိပက္ခလို့ရှုမြင်ပါတယ်ဒီပြဿနာကိုဘာသာရေးအရာညှိနှိုင်းဖြေရှင်းမှဖြစ်လိမ့်မယ်လို့ဆိုပါတယ်အမေရိကန်ပြည်တော်စုကတော့စိုးရိမ်ပူပန်နေဆိုတဲ့အသုံးအနှုန်းကနေပြီးတော့စခဲ့ပြီးအခုနောက်ပိုင်းမှာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တဲ့ဆိုတဲ့ ethnic cleansing ဆိုတဲ့အသုံးအနှုန်းမျိုးချက်စရာကောင်းလောက်တဲ့ရက်စက်မှုဆိုတဲ့အသုံးအနှုန်းမျိုးကိုပြောင်းလဲသုံးစွဲလာပါတယ် ကုလသမဂ္ဂရဲ့အတွင်းမှုချုပ်ကတော့အခုရိုညာပြဿနာကိုလူခွင့်ရေးဆိုင်ရာအိမ်မက်ဆိုးလို့တုံ့နှုံပြီးတော့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကတော့ Crime Against Humanity လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့ EU ဥရောပသမဂ္ဂဘက်ကပြောသလိုဒုက္ခသည်အကြက်တဲကအချိန်မြန်မြန်နဲ့ကြီးထွားလာနေတာမို့အရေးပေါ်အခြေအနေကိုစိုက်နေပြီလို့ပြောနေပါတယ်။လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အမြင်နဲ့ပြောဆိုမှုတွေတိတ်တိတ်ဆိတ်ဆိတ်ဖြစ်နေချိန်မှာအိန္ဒိယနိုင်ငံတွေကတော့ဒုက္ခသည်ပြန်လည်လက်ခံရေးကိစ္စပြောဆိုမှုဆိုတာနဲ့နှစ်သိမ့်ထားပါတယ်လို့ The Daily Star သတင်းစာကဆောင်းပါးမှာဖော်ပြထားပါတယ
်2019ခုနှစ်အတွင်းဒီဘာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးဘိုင်းမှာထင်ကြီးဖြစ်ခဲ့တာတွေမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ဆက်ဆံမှုကမ္ဘာနဲ့မြန်မာကုလူဆက်ဆံမှုထူးခြားမှုတွေကိုနှစ်ချုပ်သုံးသပ်ချက်အနေနဲ့အခုလာမယ့်အင်္ဂါနေ့ညဒိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲ့သရရှင်တွေအနေနဲ့ VOA မြန်မာဘိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလေးလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဘိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနီမိမှန်းကြမဲ့သောရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။ဒီနေ့ညကဘာနဲ့မြန်မာတနှစ်တာတိုက်ရိုက်လေးလိုင်းစီစွန်းနီကအစီအစဉ်မှာပါဝင်စွန်းနီလိုရင်ဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံနှိုးဆော်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့် American Style Indian သို့အင်္ဂလိပ်သင်ခန်းစာကိုတော့တော်လလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီကနေ့မင်းတင်ပြမယ် Idiom အသုံးကတော့
Big Time
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက BIG Big ကြီးမားတာTIME time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါတယ်။ idiom အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါတယ်။အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေဖြစ်လေရည်ညွှန်းအသုံးပြုလို့ရပါတယ်။ George Crowe ပေးတဲ့ဥပမာမှာတော့
I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
ပြီးခဲ့တဲ့နှစ်ကနှစ်တကူပါတီသွားတော့ကအပျော်ကြီးပြောလိုက်တာဗျာအစာတောက်ကလည်းကောင်းပြီဒါအပြင်အထက်လွတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
အပျော်ကြီးပြောတဲ့အချိန်ဆိုရင်ဘယ်လိုပြောမလဲ
Big time
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်စီစဉ်တင်ဆက်ပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာတွေကို VO Internet ဆာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့လေ့လာနိုင်ကြပါတယ်ရှင်အခုစီးပွားရေးကဏ္ဍကိုနှာစင်ကြရပါမယ်လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာရေပုံရအဖြစ်မကောင်းဘူးလို့ယူဆထားကြပြီးနောက်ထပ်ဒီထက်များပိုဆိုးမလားလို့လည်းစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနှင့်ဆောင်ရွက်သင့်သည့်အချက်များဆိုတဲ့စာရန်တစ်ခုကိုစီးပွားရေးပညာရှင်ဒေါက်တာဦးမြင့်က UMFCCI မြန်မာနိုင်ငံကုန်သည်များနှင့်စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ညီလာခံမှပြောကြားခဲ့တဲ့အဖွဲ့အမှားစကားကိုကောက်နှုတ်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလှိုင်ကတင်ပြထားပါရရှင
်စီးပွားရေးနိုင်ငံရေးလူမှုရေးစတဲ့ကနဇုံမှာဒေတာရင်းနိုင်ငံတွေအကြမ်းမှာတောင်းဖွံ့ဖြိုးတိုးတက်မှုနောက်ကျကျနေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်ပြောင်းလဲမှုတွေဖော်ဆောင်သွားမယ်ဆိုတဲ့ကြွေးကြော်ချက်နဲ့တိုင်းပြည်အာဏာကိုရယူခဲ့တဲ့ NLD အစိုးရဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးလက်ရှိအချိန်ထိလူထုကမျှော်မှန်းထားတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးတာကြောင့်စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားစိုးရိမ်မှုတွေကြီးထွားလာနေတာပါကုန်စည်နှုန်းတွေကြီးမြင့်လာနေခြင်းကလည်းအစိုးရဘော်လူတွေရဲ့ယုံကြည်မှုတွေကျဆင်းနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားပြောဆိုမှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေ လက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မြို့မှာဒီဇင်ဘာလ10ရက်နဲ့9ရက်နေ့တို့ကကျင်းပခဲ့တဲ့ကုန်သည်ဆက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလက်ဖြစ်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကသမ္မတရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ကစီးပွားရေးစာရန်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိအန္တရာယ်အစိုးရအနေနဲ့လှုပ်ဆောင်တဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဒေါက်တာဦးမြင့်ကသူ့ရဲ့စာရန်ထဲမှာထည့်သွင်းပြောကြားခဲ့တာမှာအစိုးရအာဏာရပြည်နှစ်နှစ်အတွင်းဆောင်ရွက်ချက်တွေဟာမျှော်လင့်ထားတာတွေအော်နေနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုခဲ့ပါတယ
်။လက်ရှိအစိုးရဟာအများပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်ပြီးတဲ့ပြောင်းလဲမှုကိုဦးစားပေးဆောင်ရွက်မှုကိုကျွန်တော်တို့ဂရုပြုထားတာရှိပါတယ်နော်။ကျွန်တော်တို့အားလုံးကလည်းပဲဂရုပြုကိုကျွန်တော်တို့ဖြည့်ဆည်းအောင်အောင်မြင်စေချင်ပါတယ်နော်။နောက်ပြီးတော့ကျွန်တော်တို့အပြင်ယခုနိုင်ငံတော်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကျော်လွှားနိုင်ဖို့ဟာကျွန်တော်တို့အားလုံးကပူပေါင်းဆောင်ရွက်ရရန်နဲ့လိုအပ်တယ်လို့လည်းလိုအပ်တယ်ကျွန်တော်သတိပြုပါပါတယ်နော်။လက်ရှိအစိုးရဤနော်စီရင်နာနဲ့အားစိုက်ဆောင်ရွက်တာကိုကျွန်တော်တို့ဘာမှတန်ပြရမရှိပါဘူး။ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်အတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်နဲ့ရလတ်များကိုကျွန်တော်တို့မျှော်လင့်ထားတာနဲ့ရောနေနေတာဆိုတော့ကျွန်တော်တို့ခံစားနေရပါတယ်။ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးတော့အရင်းနှီးမြှုပ်တံသူတွေကသူတို့မှကမျှော်လင့်ချက်တွေကကာကြီးရပါလေအဆင့်မြင့်မြင့်ထားတာ။နံပါတ်1ကအဆင့်နေနေထားတာ။တတိယကဘာလဲဆိုဘာမှမသိတဲ့အချိန်ဖြစ်နေတဲ့ကိစ္စ။နော်စီကျွန်တော်တို့နံပါတ်1ကတော့အဆင့်မျှော်မှန်းချက်တွေကနံပါတ်1ကအမြင့်ရှိတယ်နောက်တစ်ခုကအနည်းရှိတယ်နောက်တစ်ခုကဘာမှမသိတာဖြစ်နေတယ်ကျွန်တော်တို့အချိန်တွေကဘာလို့မဟောမင်းဖြစ်တဲ့အချိန်မျိုးကိုရောက်နေတာမျိုးဖြစ်နေ We don't know what ဒီကျွန်တော်တို့ expectation ကရောက်နေဖြစ်တယ်เนาะအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလိုဖြစ်နေတဲ့ခါကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့စီးပွားရေးကတုံ့ဆိုင်နေပြီ If you don't know you know ဒီဘာမျိုးအမှန်လို့မသိဘူးဆိုလို့ရှိရင်လုံးလို့မရတော့ဘူးဆိုစီးပွားရေးအဲ့တော့စီးပွားရေးကိုပြန်ကောက်အောင်ဘာလုပ်ရမလဲဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်အနေနဲ့ဒေါအောင်စန်းကြည်ကိုကျွန်တော်ရောက်လုပ်ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်စန်းစုကြည်အနေနဲ့လှုပ်ဆောင်တဲ့အကြံပြုချက်တွေကိုလည်းဒေါက်တာဦးမြင့်ကတင်ပြခဲ့ပါတယ်
ပြောလင်းချက်ကိစ္စနဲ့ပတ်သက်တပ်ပြောချင်ဒေါအောင်စာကျူကသူမရဲ့တတိရှိတယ်ကြံ့ကြံ့ခိုင်ရှိတယ်စိတ်ဒုံဒုံချာဒုံဒန်းသူတွေကြီးမြတ်တဲ့ဂုံတိတ်ခါတွေနဲ့အထူးလေးစားခံစားရတယ်ကျွန်တော်တို့ရဲ့တိုင်းသူပြည်သားအများစုကလည်းသူမနောက်မှာရှိနေပါတယ်သူမအနေနဲ့လည်းကျွန်တော်တို့စီးပွားရေးတိုးတက်အောင်ကောင်းမှုဟုကိုပြန်လဲတည်ဆောက်မယ်ဆိုတာကျွန်တော်ယုံကြည်တယ်နော်ယုံကြည်လို့ကျွန်တော်အနေနဲ့ကတော့မလုပ်ရမလဲတော့အောင်ဆန်းကြည့်ကျင်တဲ့ကျွန်တော်အနေနဲ့အောက်ပါအချက်တွေကိုကျွန်တော်လှုပ်ဆောင်ဖို့စဉ်းစားပါရန်လို့တင်ပြချင်ပါတယ်နံပါတ်1ပထမအနေနဲ့ကတော့စီးပွားရေးကဏ္ဍတွင်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူနော်ထိတ်ဆုံးဦးစားပေးဖြစ်တတ်မှတ်ထားကြောင်းရှင်းရှင်းလင်းလင်းပြပြသားသားပြောစေချင်ပါတယ်စီးပွားရေးရဆိုရှင်ကျွန်တော်တို့ရဲ့ဒီဟိုအနေတူတူနော်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူတူအကြီးဆုံးဖြစ်ရမယ် first thing နော် let me repeatငြိမ်းချမ်းရေးနဲ့တည်ငြိမ်မှုထိမ့်သိမ်းရေးဒီပါထွက်သွားသူတွေဒီလိုဆန္ဒအတိုင်းပြန်လာနိုင်ရေးပြန်လဲနေချာချာရဲ့အနေနဲ့ပြုစုပြိုးထောင်ရေးတဲ့အတွက်စီးပွားရေးရှင်သန်မှုကမရှိမဖြစ်ပါဘူးနံပါတ်1ပြောချင်ပါတယ်နံပါတ်2ဒုတိယအနေနဲ့ကတော့အဓိကအရေးပါတဲ့လက်ဆိုင်တဲ့သူအလုံးထောက်ခံနိုင်တဲ့စီးပွားရေးမဟာဗျူဟာတစ်ခုကိုရေးဆွဲဖို့နမူနာကျွန်တော်ပေးထားပြီးပါပြီအဲ့ဒါလုပ်ပါလေဒီအချက်တွေကဆိုလို့ရှိရင်စဉ်းစားဖို့အတွက်အကြံပြုတာလည်းဖြစ်ပါတယ်ကျွန်တော်ခုနပြောတဲ့အကြံပြုတာရှိအဲ့ဒါတွေကိုစဉ်းစားပြီးတော့မှဆက်ပြီးတော့မှတိုင်းပြည်အတွက်က National Development Strategy ကိုဆွဲပါအဲ့ဒါကျွန်တော်ပြောလို့ပါတယ်နော်အဲ့ဒါမှလည်းပဲကျွန်တော်အဲ့ဒါဆွဲပြီးတော့မှလည်းကျွန်တော်တို့တွတ်တော်တင်ရင်တင် you do it for to make it legal နံပါတ်2အရေးတတိယချက်ကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ဒီမရဲ့စီးပွားရေးကော်မတီအဖွဲ့ဝင်များစီးပွားရေးအကြံပေးတွေများပြည်ထောင်စုအဆင့်နဲ့ပြည်내နဲ့တိုင်းဒေသမှာဆင်းဆက်စီမံကိန်းဗန္ဒာရေးကုံတွယ်ရေးကိစ္စတွေနဲ့ဗဟိုဗန်နဲ့ငွေချေးရေးကိစ္စမှာအဓိကလှုပ်ဆောင်နေတဲ့အရာရှိတွေနဲ့မကြာခဏအနှစ်တာအရာရှိရှိအမြင်ဖလှယ်မှုလုပ်ပေးတင်ပါတယ် I'm suggesting that you should တွေ့ပါတို့နဲ့တွေ့ပါတော့ပြောအနှစ်တာနဲ့ဆွေးနွေးပါနော်အဲ့ဒါမျိုးလုပ်စီချင်ပါတယ်နော် Okay ဒီပုံကိုယ်ဒီအနေနဲ့လွတ်လွတ်လပ်လပ်နဲ့ပွင့်ပွင့်လင်းလင်းပြောနိုင်မှုအခွင့်အလမ်းတွေကိုဖန်တီးပေးဖို့ကျွန်တော်ပြုအဆူပြုလိုပါတယ်။နောက်သူတို့ရဲ့အကြံတွေကိုလည်းဆုံးဖြတ်ချက်ချရမှာထဲသွင်းစဉ်းစားဖို့အကြံပြုလိုပါတယ်။သူတို့တာဝန်ထမ်းဆောင်တဲ့အဖွဲ့လည်းပဲနော်တစ်ခါအနေနဲ့ကလွတ်လွတ်လပ်လပ်နဲ့နော်သူတို့အနေနဲ့လုံနိုင်တဲ့ဟာတွေကိုလည်းပဲကျွန့်ကျင်တဲ့ခန္ဓာမှာသူတို့အနေနဲ့ကလည်းဒီသူတို့ရဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဖို့သူတို့အနေနဲ့ကျွန်တော်သူတို့လည်းပဲ Devolution of Power ပေးစီချင်ပါတယ်နော်နံပါတ်3
စီးပွားရေးကဏ္ဍအပါအဝင်တိုင်းပြည်ဖွံ့ဖြိုးရေးအတွက်အစိုးရကဥဆောင်လုပ်ကိုင်နေတဲ့နေရာမှာကဏ္ဍအလိုက်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းနားထောင်သင်ကြောင်းအကြံပြုတင်ပြခဲ့ပါတယ်
။နောက်ဆုံးအနေဖြင့်ကျွန်တော်အရင်ရှင်းပြခဲ့သလိုပဲကျွန်တော်တို့လက်ရှိရထားတဲ့ရွေးကောက်ပွဲအစိုးရဟာလက်ရှိအနေအခြေအနေကအရှိတက်ဖို့ဟာအခွင့်အလမ်းအများကြီးကျွန်တော်တို့မှာရှိခဲ့ပါတယ်။ဒီအခွင့်အလမ်းတွေကောင်းတွေကိုအသုံးချနိုင်ဖို့စီးပွားရေးဗန္နာရေးအုပ်ချုပ်ရေးနဲ့အခြားအရေးပြတဲ့ကဏ္ဍတွေမှာကျွမ်းကျင်ပိုင်ဆိုင်တဲ့လူ proven ability ဆိုတာကျွန်တော်အများကြီးရှိပါတယ်ဒီခန်းထဲမှာလည်းအများကြီးရှိတယ်နော် in all field ရှိပြီသား proven ability ဘာမှကျွန်တော်ညင်းလို့မရအောင်ရှိတယ်အဲ့ဒီလူတွေရောနော်ကျွန်တော်တော့ဟောလာနိုင်ပိုင်ကြောင်တက်တဲ့ဒီမှာရေးထားတာတော့ကျွမ်းကျင်ပိုင်နိုင်ကြောင်တက်တဲ့ထူပြီးတဲ့လူတွေကိုအများကြီးရှိပါတယ်ထို့ကြောင့်မို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒီကျွမ်းကျင်သူတွေနဲ့တွေ့ပါသူတို့ပြောတာတွေကိုနားထောင်ပါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသူတို့မှတ်သားပါသူတို့အကြံပြုချက်တွေကိုလည်းပဲဦးစားပေးပြီးတော့ဆန္ဒမစောဘဲနဲ့ထိမ့်သိမ့်မိဖို့နဲ့နော်သူတို့အကြံတွေကိုယူပြီးအတိုင်ပင်ခံဦးဆောင်မှုအောက်မှာကျွန်တော်တို့အနေနဲ့ကပြန်ပြီးတော့လုပ်လို့ရပါတယ်ကျွန်တော်တို့ပဲသူတို့ရဲ့လုပ်အားတွေကိုကျွန်တော်တို့ကသုံးပြီးတော့မှသူကခေါင်းဆောင်မှာလုပ်လို့ရှိရင်ကျွန်တော်အနေနဲ့ကတော့အောင်မြင်မယ်ထင်ပါတယ
်ဒေါက်တာဦးမြင့်ဟာအခုအချိန်မှာတော့သူတေသနာနဲ့တင်ကြားပို့ချခြင်းအလို့သဘောဆွေးနွေးတိုင်ပင်ခြင်းနဲ့စီးပွားရေးဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာတစ်ချိန်အခုလိုအင်္ဂါမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်အခုတုတ္တဆုံလေအမေရိကန်တခွင်းကိုနှာစင်ကြရပါမယ်ဒီတစ်ပတ်မှာတော့ဆူရှိလုပ်ငန်းမှာနှစ်အတော်ကြာလုကန်ရင်သမရအိမ်ပြူတော်ကိုနှစ်ချိန်တိုင်သွားရောက်ဆူရှိလိတ်ပေးခဲ့သူမတ်သေးအေးကိုကိုအောင်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့တုတ္တဆုံလေအမေရိကန်တခွင်းကဏ္ဍမှာတင်ပြပေးထားပါရဲ့ရှင်
ဆိုတော့မသိရရဒီမကြခင်ရပိုင်းလုံးကပဲပေါ့နော်ဒီသမရအိမ်ဖြူတော်မှာဒီညစာအတွက်ပေါ့ဂျပန်အစားစားဆူရှိသွားပြင်ပေးခဲ့ရတယ်လို့သိရပါတယ်ဆိုတော့ဟိုဘာအထိမ့်မအနေနဲ့သွားပြင်ဆင်ပေးရလဲဆိုတော့အရင်ဆုံးစပြောပြပြအောင
်ဟုတ်ကဲ့ကိုဟွာလေးသူတို့ကဟိုအခုချိန်ဆိုလို့ရှိရင် Jewish လူမျိုးတွေရဲ့ holiday ပေါ့နော်ဟိုမီးထုံးပွဲတော်လို့ခေါ်လို့ရတယ်အခုသူတို့က Hanukkah လို့ခေါ်တယ်အဲ့ပွဲတော်လုပ်တယ်ပေါ့နော်အဲ့ပွဲတော်အတွက်ကိုသူတို့ရဲ့ White House မှာရှိတဲ့သူတို့ဝန်ထမ်းတွေပေါ့နော်ဂျူးလူမျိုးတွေလည်းရှိတခြားလူမျိုးတွေလည်းရှိအဲ့ဒီပွဲအတွက်အဲ့ဒီလူမျိုးတွေအတွက်ကိုသူတို့အဲ့ဒီ White House ကနေပြီးတော့ဦးစီးပြီးတော့သူတို့ပါတီလုပ်ပေးရပေါ့နော်အဲ့ဒါကနှစ်တိုင်းသူတို့ဒီပွဲတော်အချိန်ရောက်လို့ရှိရင်သူတို့လုပ်ပေးရရှင
် White House ကဝန်ထမ်းတွေအတွက်ပေါ့နော်ပါတီအတွက်လုပ်ပေးတာဆိုတော့အဲ့ဒီမှာတမရအတွက်ကောပြင်ဆင်ပေးရပါလား
ဟုတ်ကဲ့ရှင်အဲသူကဟိုဘလိုခေါ် Final Talk ဝင်တဲ့အပြင်သူရဲ့မိသားစုရဲ့တခြား Jewish လူမျိုးတွေအပြင်ကလူမျိုးအပြင်ကလူတွေကိုလည်းသူတို့ဖိတ်ပြီးတော့အဲ့ခံတယ်ပေါ့နော်ဟိုတခါလုံးလို့ရှိရင်သူတို့လူအယောက်900ရို600ရို့မနစ်ကဆိုလို့ရှိရင်လူအယောက်900ရို့အဲ့လိုမျိုးသူတို့လုပ်တယ်ရှင့်အဲ့ဒီတမန်တော်အတက်ကိုလည်းသူတို့ပြင်ဆင်ပေးရတယ်ရှင
့်အဲ့လိုသွားပြီးတော့မသေးအေးတို့လုပ်ပေးရတဲ့အခါမှာရောဟိုတမန်တော်အတွက်ဆိုပြီးတော့တီးခြားပြင်ဆင်ပေးရတာမျိုးရှိပါလား
ဟိုအဲ့လိုမျိုးပြင်ဆင်ပေးရတော့မရှိဘူးရှင့်သူတို့ကတော့အကုန်လုံးပေါ့နော်ဟိုဘယ်လိုခေါ်မလဲဒီလိုမျိုးပဲဟိုတေးစက်တက်တက်ရက်ကလေးစီပေးပေါ့နော်ဟိုတမရကဟိုလာစားကျင်လဲဆက်မယ်မစားကျင်လဲမစားဘူးပေါ့နော်ဒါပေမဲ့အဲ့လိုမျိုးတည်တန့်ရင်ပြင်ဆင်မရတော့မရှိဘူးဒါပေမဲ့သူတို့ရဲ့ဟိုဘယ်လိုခေါ်မလဲတမရရဲ့ဥမာသားတို့ချွေးမတို့အဲ့လိုအနေနဲ့ဆိုလို့ရှိရင်တော့သူတမရဒီသူသားအတွက်လို့ပေးပါဆိုလို့ရှိရင်တော့အဲ့လိုမျိုးတေးစက်ချာလေးဟိုစီစဉ်ပြီးတော့လို့ပေးရရှင့်
ဟုတ်အစားတောက်ပြင်ဆင်ပေးတဲ့ခါမှာရောဆူရှိကြီးပဲတည်တန့်စားကြတာလားဒါမှမဟုတ်တခြားအစားအစာတွေရောပါပါသေးလား
ဟုတ်ပါတယ်ရှင့်တခြားအစားအစာတွေပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ only sushi ပဲတခြားအစားအစာတွေကတော့တခြားလူမျိုးတွေကလာလို့တာပေါ့နော်ဟိုတခြားလူမျိုးဆိုတော့တခြား company ကလည်းလာလို့တာရှင့်
ဟုတ်ကဲ့ဆိုတော့အဲ့ဒီမှာသွားလုတဲ့အခါမှာရောဥမာ Donald Trump ကဘယ်လိုဟာမျိုးကိုကြိုက်တတ်တယ်လို့ဘာလို့ဆိုတဲ့ဟာမျိုးရောကိုသိခဲ့ရပါလား
အဲ့တော့မသိခဲ့ရဘူးရှင့်သူတို့ကဒီစပြီးတော့အလုံးစပြီးတော့လုတ်ပြီဆိုလို့ရှိရင်သူတို့ကပွဲတွေပြင်တော့ပေါ့နော်စပြီးတော့ရှင့်ကျွန်တော်တို့ကဒီကနေပြီးတော့ပြင်အထမင်းတွေပါချက်သွားရအောင်ခေါ်ရောက်တဲ့အခါကျတော့အကုန်လုံးကိုတစ်ခါတန်းလိုက်ပြီးတော့တန်းတင်ဆင်းတဲ့အခါကျတော့ဘသူကနေလာပြီးတော့ဘသူကဖာတက်တယ်ဆိုတော့လာမပြောရှင့်သူတို့တိုက်တဲ့ဟာမျိုးကိုသူတို့ပြစ်တဲ့ယူရတာတွေရှိရပေါ့နော
်အိမ်ပြီးတော့မှာပေါ့လေအခုလိုမျိုးသွားပြီးတော့ဆူရှိကိုပြင်ဆင်ပေးနေတာအခုဘယ်နှစ်ရှိပါပြီလဲ
ဒီနေ့လည်းဆိုလို့ရှိရင်တော့ဒုတိယအကြိမ်ရှိပါမယ်ရှင
်ဟုတ်ကဲ့ဟိုဘလို့အဆက်အသွယ်နဲ့တွားပြီးတော့လှုပ်ဖြစ်ခဲ့တာလဲဆိုတော့လည်းပြောပါဦး
အဘလို့အဆက်အသွယ်လဲဆိုတော့ဗောနော် Jewish Christian Colony တဖေးရဗောနော်သူကဒီတခြားအဲမျိုးပါတီပွဲတွေကို Washington DC လက်မှာရတယ်အမကွန်ဂရက်ဆိုပါလို့အဲ့လိုမျိုးလုပ်တဲ့ပွဲတွေလို့ဒီလိုရှိရင်တခြားအစိုးရအရာရှိပွဲတွေမျိုးဆိုလို့ရှိရင်တော့တော်တော်ပြီးတော့သူရှိသွားလိုက်ပေးရတယ်အဲ့လိုသွားလိုက်ပေးတဲ့အခါမှာသူတို့ရဲ့မရှိဥမာ White House ကလူတွေလာဆိုင်လဲစာမေးတော့မလို့ရှိရင်သူတစ်စက်တခါတစ်စက်ကြားပြီးတော့ဒီ Jewish Colony ကိုပဲသူရှိလို့လို့ရှိရင်မှာမယ်လို့သူတို့ပြောပဲလိုက်မယ်လို့တော့ထင်ပါတယ်အဲ့ဒါကြောင့်မလို့ပဲနောက်တစ်ခေါက်ပြီးကြာတော့သူတို့အဲ့ဒီ White House မှာလာပြီးတော့လုပ်ပေးနိုင်မလားဆိုပြီးတစ်ထည့်ကိုကန့်လန့်နေရှင်အဲ့တစ်ထည့်ကနေပြီးတော့ကျွန်တော်တို့ပြောပြီးတော့ဗောနော်အာကျွန်တော်တို့တောင်းလို့ဖြစ်တာဗော
ဒီ sushi လုပ်ငန်းကိုဘယ်လိုစလုပ်ဖြစ်သွားလဲဆိုတဲ့အကြောင်းရောပြောပြပေးပါဦး
။ sushi လုပ်ငန်းကိုစလုပ်ဖြစ်တာတော့အကိုရဲ့လူငယ်ရဲ့၈နှစ်လောက်တုန်းကကျွန်တော်အင်တာတားရပေါ့နော်။ကျွန်တော်အင်တာတားကျွန်တော်အမျိုးသား sushi လုပ်တယ်။အဲကျွန်တော်တို့ newjersey မှာနေကြတယ်။အဲတော့သူနဲ့ကျွန်တော်အင်တာကြပြီးတဲ့အခါမှာ sushi စလုပ်ဖြစ်တယ်ပေါ့။ပြီးတော့ကျွန်တော်တို့ကဒီ Maryland ကိုပြန်Maryland ကိုပြောင်းလာကြတယ် New Jersey မှာ၄နှစ်လောက်နေပြီးတော့ကျွန်တော်တို့ sushi လုပ်ငန်းကိုလုပ်တယ်။ပြီးတော့ Maryland ကိုပြောင်းလာတယ်။ပြောင်းလာပြီးတဲ့အခါကျတော့ဒီဟိုပေါ့နော် website တစ်ခုကနေပြီးတော့ဆိုအလောက်ခေါ်ရပေါ့နော်ဆိုရှယ်လို့ဆိုရှယ်လို့တမားလူရပေါ့နော် restaurant တစ်ခုမှာပေါ့နော်အဲခေါ်တော့အဲ restaurant ကကိုရှာ restaurant ဖြစ်နေတယ်ပါတီမုံမှာပေါ့ Maryland party မုံမှာအဲ့မှာတွားပြီးရောအဲ့မှာတွားလို့ရင်းနဲ့ကျွန်တော်တို့ဆိုရှယ်နည်းနည်းဟိုဘလို့ခေါ်မလဲအရသာကောင်းတယ်ပေါ့နော်အရသာကောင်းတဲ့အခါကျတော့အခုကျွန်တော်အလုံးလုံးနေပြီးတတိယနေပြီးတော့ကျွန်တော်အလုံးလုံးပေးနိုင်မလားသူ့ရဲ့ဆိုင်မှာဆိုပြီးတော့ကျွန်တော်လှမ်းတော့ကန်လန်းတဲ့အတွက်ကျွန်တော်သူ့ဆိုင်မှာလုပ်ပေးနေရပေါ့အခုဆို၄နှစ်လောက်ရှိပေါ့အားလုံးပေါ့ဆိုရှယ်လို့တယ်ဆို၈နှစ်လောက်ရှိပေါ့ရှင်
အမေရိကကဒီ sushi လုပ်ငန်းတွေထဲမှာတော့ဒါမြန်မာတွေတော်တော်များများဝင်ပြီးတော့ဟိုလုပ်နေကြတာတော့ကျွန်တော်တို့အများအားကြားနေရတာပေါ့လေဆိုတဲ့အခါမှာတချို့တွေလည်းအောင်မြင်နေမအောင်မြင်တဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့ method တို့ရောအခုလုပ်ခဲ့တဲ့အတွေ့အကြုံအရကျတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုဘယ်လောက်ထိအောင်အောင်မြင်မြင်လုပ်ခဲ့နိုင်တယ်လို့ထင်ပါလဲအဲ
ပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီလုပ်ငန်းကတော်တော်လေးရောလေဟိုရှောင်ထွေးအောင်ပြောမှာကြက်ကြက်တယ်လို့ပြောမှာကျွန်တော်တို့မပြောရဘူးပေါ့နော်ဒါပေမဲ့တခုအကြံပေးချင်တာကလေဟိုကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ပေါ့နော်ကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ကတော့အလုံးသမားလုပ်တယ်ပဲဖြစ်ဖြစ်ကိုယ်ပိုင် second try အဲ့လိုမျိုးပေါ့နော် small business တခုလုပ်မယ်ဆိုဖြစ်ဖြစ်စင်ရထားပြီးလုပ်လို့ရှိရင်တော့အောင်မြင်မယ်လို့တော့ထင်တာပေါ့နော်ပြီးလို့ရှိရင်နောက်တစ်ခုကဟိုဘယ်လိုခေါ်မလဲဟိုအဓိကတော့ကိုယ်ရဲ့စေတနာပဲကိုကဟိုကျွန်တော်ဆိုလို့ရှိရင်ကျွန်တော်တစ်ထည့်ရှိမှကျွန်တော်အလုံးလုပ်တယ်လုံးလုံးလို့ရှိရင်ဒီအလုံးကတစ်ထည့်ရဲ့အလုံးတစ်ထည့်အလုံးကိုပို့လို့ပေးရတယ်ပေါ့နော်လားသာယူပြီးလို့ပေးရသဘောမထားဘဲနဲ့ကိုယ့်အလုံးကိုနော်ကိုယ့်ရဲ့စီးပွားရေးလုပ်ငန်းတစ်ခုလို့သဘောထားပြီးလုပ်ပေးရတဲ့အတွက်ကျွန်တော်ကတော့အမြင်နဲ့လို့တော့ထင်တယ်ရှင်
အမေရိကမှာဆိုလို့ရှိရင်ပေါ့လေတပိုင်းတိုင်းလုပ်ငန်းတွေလုပ်ကြတဲ့အခါမှာကိုရီးယားတွေဆိုလို့ရှိရင်ဒီမှာအဝတ်လျှော်ဆိုင်တွေဖွင့်နေနောက်ဘီယန်နာတွေဆိုလို့ရှိရင်သပင်ညှက်တာတို့ဒီခြေသေးလက်သေးအလှပြင်တာတို့အဲ့လိုလုပ်ငန်းတွေကိုလုပ်ကြတာပေါ့ဆိုတော့မြန်မာတွေကတော့ဆူရှီလုပ်ကြတယ်ဆိုပြီးတော့ရေဘူးရပြောလို့ရတာပေါ့လေဆိုတော့ဘာကြောင့်ဒီလုပ်ငန်းကိုရွေးချယ်ပစ်တယ်ထင်ပါလဲ
ဒီကျွန်တော်တို့ပတ်ဝန်းကျင်မှာဆိုလို့ရှိရင်ဆက်ရုံအလုပ်ရုံတွေရှိတယ်။ဒါပေမဲ့ဆက်ရုံအလုပ်ရုံတွေကပေးတဲ့လားစာနဲ့ဆူရှီလုပ်သမားတွေကရရလားစာနဲ့ဆိုလို့ရှိရင်အရန်ကြီးကိုကွာဟောင်းမှုရှိရပေါ့နော်။အဲအားကြောင့်မလို့ဆူရှီလုပ်တော့ဥမာငါးလှိတက်ပြီးလှရဲ့ရွေးလှိတက်ပြီးဆိုလို့ရှိရင်တော့လားစာတွေကပုံများတယ်ပေါ့နော်။ပြန်တော့တစ်ခါကျတော့ဥမာလူပြိုလူလွတ်တွေရှိမယ်အိမ်တောင်တယ်ပေမဲ့တာသမီမရှိရလူတွေဆိုလို့ရှိရင်ဘယ်စိတ်ကခေါ်ခေါ်တိုက်တဲ့နေရာမှာသွားပြီးတော့သွားလို့လို့ရတဲ့အတွက်ပေါ့နော်ပို့ပြီးတော့အဆင်ပြေတယ်သူတို့ဆိုလို့ရှိရင်နေဖို့စားဖို့တွေအကုန်လုံးစီစဉ်ပေးထားတဲ့အတွက်လာစားအတတင်းကျန်တယ်လို့ထင်ကြတယ်ပေါ့နော
်ဆူရှီလုပ်ငန်းကိုတချို့တွေကတော့ဒီကုမ္ပဏီကနေပေါ့နော်ကိုယ်ပိုင်ဆိုင်ယူပြီးတော့လုပ်ကြတဲ့လူတွေလည်းရှိတယ်တချို့တွေကတော့ဒီဆိုင်မှာဝင်ပြီးတော့ဝန်ထမ်းအနေနဲ့လုပ်ကြတာမျိုးတွေလည်းရှိတယ်ဟိုမသိအနေနဲ့ရောဟိုဘယ်လိုပုံစံမျိုးလုပ်တာကဟိုကို့အတွက်အဆင်ပြေရလို့ထင်ပါလဲ
အရင်တုန်းကတော့တော်တော်လေးကိုအဆင်ပြေကြတယ်ရှင်အရင်တုန်းကဆိုလို့ရှိရင်တော့ဆိုရှိကုမ္ပဏီတွေကလည်းနည်းနည်းပဲရှိတယ်အများကြီးမရှိသေးဘူးအမို့ဆိုင်တွေကလည်းနည်းနည်းပဲရှိတယ်ပြီးအချိုးအမြက်ကလည်းအများကြီးရတယ်အခုနောက်ပိုင်းကျတော့ဘလို့ဖြစ်လဲဆိုတော့ဆူရှိကုမ္ပဏီကအများကြီးဖြစ်လာတယ်ပြီးလို့ရှိရင်သူတို့ကပြန်ပေးတဲ့ percentage ကလည်းနည်းလာတယ်ပေါ့နော်ပစ္စည်းဝယ်တာနဲ့ဘာနဲ့ဆိုလို့ရှိရင်တော့ကိုယ့်တက်ကသိမကြံဘူးပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်ကတော့ contract အလုပ်ကိုဟိုမလုပ်ချင်ဘူးပေါ့နော်အဲ့တော့အဲ့လိုကုမ္ပဏီတွေမှာသွားပြီးအလုပ်သမားဝင်လုပ်တဲ့အခါကျတော့ဘလို့တဲ့အချိန်တန်လို့ရှိရင်လာကုန်လို့ရှိရင်ကိုယ့်တက်လာစာကြံမယ်တပတ်တစ်ခါပေးဆိုလို့ရှိရင်တပတ်တစ်ခါကြံမယ်ကိုယ့်တက်အကြည့်ဝရတယ်ပြီးလို့ရှိရင်ငါးသေးကြီးတာတို့ရှင်းလင်းရတဲ့ဈေးကြီးတာတွေကိုထည့်ပြီးစဉ်းစားကြရမလို့တဲ့အတွက်ကျွန်တော်တက်ကတော့အလုပ်သမားလုပ်နေတဲ့အခါကတော့ပို့ပြီးတော့အဆင်ပြေရလို့တော့ထင်တယ်ပေါ့နော်
အောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆွန်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတောက်ကြနေ့ညမှအတိထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြတာဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဖော်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိများခင်ဗျာ၊လွန်ခဲ့တဲ့နှစ်2000လောက်ကမွေးဖွားခဲ့တဲ့ Jesus Christ ရဲ့မွေးနေ့ဖြစ်တဲ့ဒီဇင်ဘာ25ရက်နေ့ဟာခရစ်ယာန်တွေအတွက်တော့မြင့်မြတ်တဲ့နေ့တွင်းရဲ့ဖြစ်ပါတယ်။ဘုရားသခင်ရဲ့ကိုစားလူလောကကိုကယ်တင်မဲ့သူအဖြစ်မွေးဖွားလာတဲ့ယေရှုခရစ်တော်ဟာဆင်းရဲတဲ့မိသားစုကနေချမ်းအေးလွတ်တဲ့ဆောင်းရာသီမှာဖွားမြင်လာတာပါ။ရှေးခေတ်ခါကလေးကကမ္ဘာမြောက်ပိုင်းမှာနေကြသူတွေဟာညတာရှိတဲ့နေ့ရက်တွေကနေအလင်းရောင်ပိုရတဲ့နေ့တာရှိတဲ့နေ့ရက်တွေကိုကူးပြောင်းတဲ့အချိန်မှာအခုလိုပျော်ပွဲရှင်ပွဲဆင်နွှဲတာလည်းဖြစ်ပါတယ်။ဒီဇင်ဘာ22ရက်နေ့တဝိုက်မှာတရုတ်နဲ့အရှေ့အာရှသားတွေဟာနှင်ဟောင်းမှဖြစ်ပျက်ခဲ့တာတွေကိုပြန်လည်ဆင်ခြင်အောင်မိတဲ့အနေနဲ့ရောဆောင်းတွင်းကိုဆက်ရောက်လာပြီးဖြစ်တာကြောင့်နေတာရှိတဲ့ရက်တွေစီပြန်လည်ဥတီသွားနေတဲ့ကဘာကြီးရဲ့ဖြစ်ပျက်ပြောင်းလဲပုံတွေအတွက်အထိမ့်အမှတ်အနေနဲ့ရောမိသားစုတွေအတူပြန်လည်စုံစည်းပြီးဒုံစီပွဲတော်ကျင်းပလေရှိပါတယ်။အီရန်မှာယီလ်ဒါပွဲတော်ဂျပန်မှာတူဂျီပွဲတော်တွေဟာနှစ်သစ်မှာကျန်းမာရေးအရာရောကံကောင်းမှုတွေရောစောင့်ကျဉ်လာစီဖို့ရည်ရွယ်ပြီးကျင်းပတာဖြစ်ပါတယ်ကျင်းပပုံကွဲပြားကြပေမယ့်လေမျှော်လင့်ချက်နဲ့အရာခက်သိန်းကောင်းချီးတွေစောင့်ကျဉ်လာစီဖို့ရည်ရွယ်ကျင်းပကြတာပါခရစ်ယာန်တွေအတွက်ကတော့ရှင်းနှစ်ပေါင်းများစွာခရစ်တော်မွေးဖွားခြင်းကလေးကဆလို့ကဘာမြေမှာငင်းချင်းကြီးနဲ့တူအပေါ်တူစေတနာရှိထားဆက်ဆံကြဖို့အချိန်ဖြစ်ပါတယ်နှစ်စဉ်နှစ်တိုင်းအခုလိုခရစ်မတ်အချိန်ခါမှာအလုံးအနေနဲ့သတိပြုရမှာကတော့ကို့မှာဘာရီပိုင်ဆိုင်တယ်လဲဆိုတာထက်ကိုဟာဖခင်သခင်ရဲ့ယဉ်သွေးဖြစ်တယ်ဆိုတာကိုပါဒီလိုသတိပြုမိပြီးဆိုရင်တော့နှစ်သစ်မှာတကယ်စစ်မှန်တဲ့ငင်းချမ်းမှုကိုခံစားရမှာဖြစ်ပြီးပျော်ရွှင်စရာခရစ်မတ်အခါသမယလည်းဖြစ်မှာပါလို့သမရဒေါ်နယ်ထရမ့်ကပြောပါတယ်ဒီတိုင်းပြည်မှာချစ်ချင်းမေတ္တာတွေနဲ့လွှမ်းခြုံထားသလိုအတိုင်းအဆမရှိတဲ့မျှော်လင့်ချက်တွေနဲ့ရှင်သန်ရပ်တည်လို့ရတယ်ဆိုတာကိုကလေးငယ်တိုင်းသိအောင်ဆူတောင်းကြဖို့လေသမရထရမ့်ကပြောကြားခဲ့ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီးVOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရရှင် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့မနက်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်းတနအိထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်အင်္ဂါနေ့ညပိုင်းမှာတော့မြန်မာနဲ့ကမ္ဘာတစ်နှစ်တာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမယ်တိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့သူတွေဆက်သွယ်ဖို့အချိန်ရှိသေးတဲ့အကြောင်းထပ်မံနှိုးဆော်ပါရရှင်အခုစီစဉ်ဆုံးမသက်ခင်မှာအင်္ဂါနေ့မနေ့ဖက်ထိတ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်အောင်လွင်ကပြောပြပေးပါဦးမယ်ရှင်
။ဂျူးစလင်မှာငြိမ်းချမ်းမှုနဲ့ကိုရီးယားကျွန်းဆွယ်ရေးအပြန်အလှန်ယုံကြည်မှုတွေရနိုင်မှုပိုဟမ်မင်းကြီးဖရန်စစ်ကမနေ့တော့ကကြောက်ခဲ့တဲ့ခရစ်မတ်နေ့မှာဆန္ဒပြတိုက်တွန်းလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေတိုးလာနေပြီးတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်တွစ်ဆုံညှိနှိုင်းမှုတွေပြန်ဆနိုင်လိမ့်မယ်လို့သူမျှော်လင့်နေကြောင်းအဆုံးမှာတော့ညှိနှိုင်းမှုတွေကပဲအဖြစ်ကိုရှာနိုင်မှာဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်တက်ဒုံးကျည်စီစဉ်တဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြင်းငြမ်းစွာဖြေရှင်းလိုတဲ့ဆန္ဒရှိတဲ့အကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကရိတ်မှွက်ပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှတွေ့မြင်လို့ကြမှာမဟုတ်တဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဒီကိစ္စကိုစီးရင်နီးနားနဲ့ချဉ်းကပ်ဖြေရှင်းတဲ့အစီအစဉ်မျိုးရှိမှာမဟုတ်ဘူးလို့သူမျှော်လင့်တယ်လို့ဆိုပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအားလုံးကိုနေရာရင်းကိုအသေးချာပြန်ရောက်ဖို့နိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့နဲ့ကုညေလိုသားတွေကိုဝင်ရောက်လုတ်ကန်ခွင့်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂထရီညီလာခံရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းတောင်းဆိုထားပါတယ်။ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ကတင်သွင်းခဲ့တဲ့အဲ့ဒီဆိုပါဒီဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုတ်ရဲ့ထရီညီလာခံမှာဒီဇင်ဘာလ24ရက်နေ့ကမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်မှာစစ်ဆင်ရေးလုပ်နေတာတွေကိုအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားတူခန့်ဖို့လဲတိုက်တွန်းထားတာပါ။တူရကီနိုင်ငံမှာအသစ်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကအကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တဲ့သဘောပဲလို့တူရကီရှေ့နေတွင်နိုင်ငံရေးသမားတွေကသတိပေးပြောဆိုနေပါတယ်။ပြည်သူတွေအနေနဲ့နှလုံးချစားရှိနေကြဖို့နဲ့လုံခြုံရေးအဖွဲ့တွေကိုဖွဲ့စည်းထားကြဖို့လည်းသူကတိုက်တွန်းနေပါတယ်။တနင်္လာနေ့တွေမှာထုတ်ပြန်လိုက်တဲ့အဲ့ဒီအရေးပေါ်ကြေညာချက်ဥပဒေသစ်ဟာ2016ခုနှစ်ဇူလိုင်လတုန်းကအာဏာသိမ်းမှုကြံစည်မှုကိုတားမြစ်ခဲ့တဲ့ရက်သူရက်သားတွေအတွက်ပြစ်ဒဏ်ကခင်းလွှတ်ခွင့်ပေးခဲ့တာပါ။
အင်္ဂါနေ့နဲ့နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ပြောပြသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှုကရှားဖောင်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အယ်လစ်ဆန်ဖြစ်ပါတယ်အင်္ဂါနေ့ညနေဘက်6:00ခွဲကနေထုတ်9:00အထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.